Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရ2020ပြည်အောက်တိုဘာလ14ရက်နေ့ဗုဒ္ဓဘာသာမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6:00နာရီက9:00နာရီအထိလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဘာသာမနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်တေကြီးထိုင်းနဲ့အတူကျွန်တော်ရဲမင်းထွန်းကတင်ဆက်ပေးတော့ပါမယ်။ဥရောပတလောကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်နိုင်ငံအစိုးရတွေကယောဂထိန်းချုပ်နိုင်ရေးတိကျတဲ့ကန့်သက်တားမြစ်ချက်တွေကိုပြန်ပြီးချမှတ်ဖို့လှုံ့ဆော်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာရင်ဥရောပနိုင်ငံတွေထဲကိုဗစ် -19 ကူးစက်သူ9သိန်းကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကပြောပါတယ်။ဒါရှေ့သတင်းပတ်ထဲကူးစက်မှုနှုန်းရဲ့34ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပါတယ်။ယောဂစစ်ဆေးရာတွေကိုပို့တိုးလုပ်တာတွေကြောင့်ကုသမှုတို့မြင့်တက်လာရတာဖြစ်တယ်လို့ဆိုပေမဲ့ပြီးခဲ့တဲ့အပတ်ထဲသီဆုံးတဲ့နှုန်းကလည်းအရင်တစ်ပတ်ထဲ16ရာခိုင်နှုန်းပိုများလာတာကိုတွေ့ရတယ်လို့ WHO ကပြောပါတယ်။ယောဂထိန်းချုပ်ဖို့ပြီးခဲ့တဲ့နေရာဒီတုန်းကအသွားအလာတွေကန့်သက်ခဲ့တာကြောင့်ဥရောပမှာအလုပ်လက်မဲ့ပြဿနာကြီးကြီးမားမားကြုံတွေ့ခဲ့ကြရပါတယ်။အခုတော့ကြားစည်နေတဲ့စီးပွားရေးကိုထပ်ပြီးရိုက်ခတ်မှုတွေရှိလာနေတာကြောင့်လုံးဝအသွားအလာပိတ်ပင်တာမျိုးကိုတာဝန်ရှိသူတွေကရှောင်ရှားဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေခဲ့တဲ့နေရာတီတုံးကကန့်သက်ခဲ့တာမျိုးလို့အခုမလုပ်ဖြစ်အောင်ဦးစားပေးကြိုးပမ်းနေတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကပြီးခဲ့တဲ့အပတ်ကပြောထားခဲ့ပါတယ်။ဒါပေမဲ့မရိအင်္ဂါနေ့ကတော့ယောဂကုသမှုနှုန်းမြင့်တက်လာတဲ့နေရာတွေကိုတတိယဆောင်ကြည့်နေတယ်လို့ဝန်ကြီးချုပ်မာကယ်ကဥရောပသမဂ္ဂအကြံပေးဘုတ်အဖွဲ့ကိုပြောပါတယ်။အသွာလာတွေကိုလုံးဝပိတ်ပင်တဲ့အစားယောဂကုသမှုနှုန်းမြင့်မားတဲ့နေရာတွေမှာကတ္တတမိချက်တွေချမှတ်ဖို့အစီအစဉ်ကို WHO ကလည်းထောက်ခံအားပေးတဲ့သဘောရှိပါတယ်။ကတ္တချက်တွေအပြည့်အဝချမှတ်တာကိုတော့နောက်ဆုံးရွေးချယ်စရာလမ်းအနေနဲ့စဉ်းစားတင်တယ်လို့ WHO ပြောခွင့်ရတာရစ်ဂျာဆာရဘစ်ကပြောပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံထားရသူအေမီကော်နီဘာရက်ကတရားရုံးချုပ်မှာကြားနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေအပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတိအလင်းဖြည့်ဆို့ပြောကြားခြင်းမရှိဘဲအမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ဘာသာရေးအယူအဆတွေကိုလွှမ်းမိုးခံမှာမဟုတ်ဘူးလို့ပဲပြောပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးပြုထားသူဘာရက်ကအင်္ဂါနေ့ကကျင်းပတဲ့ဒုတိယမြောက်ရဲ့အထက်လွှတ်တော်ကြားနာစစ်ဆေးပွဲမှာအထက်လွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုတိုက်ရိုက်ဖြေကြားခြင်းမပြုဘဲနေခဲ့တာဖြစ်ပါတယ်။အထက်လွှတ်တော် Republican အမတ်တွေဖြစ်တဲ့တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham နဲ့ Chuck Grassley နဲ့သူဒီမိုကရက်မှာ Dianne Feinstein နဲ့ Patrick Leahy တို့ကကိုယ်ဝန်ဖျက်ချမှုကိစ္စတနက်လက်နဲ့ပိုင်ဆိုင်မှုကိစ္စနဲ့မြို့သားကျမရေးဆောင်ရှောက်မှုကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းချက်တွေအပေါ်အတိအလင်းဖြေကြားမှုမရှိဘဲနေခဲ့တာဖြစ်ပါတယ်။အသက်48နှစ်အရွယ် Barrett ကိုခန့်အပ်မယ်ဆိုရင်တရားရုံးချုပ်အဖွဲ့ဝင်ရှေးယူဆန် Conservative တရားသူကြီးတွေအကြားသူကစတ္တမမြောက် Conservative တရားသူကြီးဖြစ်လာမှာဖြစ်ပါတယ်။ဒါကြောင့်အဖွဲ့ဝင်9ယောက်ရှိတဲ့တရားရုံးချုပ်မှာ6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်ပြတ်ပြတ်သားသားအသာစီးရသွားစေမှာဖြစ်ပါတယ်ခင်ဗျာ။COVID-19 ကာယောဂါကြောင့်ထိခိုက်နေတဲ့ကမ္ဘာစီးပွားရေးပြန်လည်နှလန်းထူဖို့ရုန်းကန်နေချိန်မှာပဲ2020ပြည်နှစ်ကမ္ဘာစီးပွားရေးတိတိတကျဆင်းလိမ့်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF ကအင်္ဂါနေ့ကပြောပါတယ်
။ So we continue to project a deep recession in 2020.
ဒီကမ္ဘာလုံးစီးပွားရေးလေးသမလေးရာခိုင်နှုန်းအနှုတ်လက္ခဏာပြချဆင်းမှာဖြစ်ကြောင်းဇွန်လကကမန်းချက်တဲ့အနေနဲ့ပိုပြီးကောင်းမွန်တဲ့ကမန်းချက်ဖြစ်ကြောင်း2021ခုနှစ်အတွင်းမှာတော့9.2ရာခိုင်နှုန်းအထိဒသိတပိုင်းစီးပွားရေးတိုးတက်မှုရှိမယ်လို့ကမန်းကြောင်း IMF ဖွဲ့ရဲ့စီးပွားရေးအရာရှိချုပ်ဂျီတာကိုပင်နတ်က IMF နှစ်ပတ်လည်ညီလာခံမှာပြောသွားတာဖြစ်ပါတယ်။ဒီနိုင်ငံကလွဲရင်ဂျန်နဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့စီးပွားရေးထုတ်သစ်စနိုင်ငံတွေအားလုံး2021ခုနှစ်စီးပွားရေးတိုးတက်မှုက2019ခုနှစ်ကတိုးတက်မှုနှုန်းအောက်မှာပဲရှိနေမယ်လို့ခန့်မှန်းထားတယ်လို့လည်းပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအခြေအနေကလည်း virus ပြန်လည်ကောင်းတော့မှုတွေကြုံတွေ့နေရတာကြောင့်မျောလင့်တာတဲ့ပိုပြီးဆူဆူရွာရွာထိခိုက်နေကြောင်းအိန္ဒိယလိုနိုင်ငံမျိုးမှာတိတာထင်ရှားကြောင်းလည်းအဖွဲ့ဝင်189နိုင်ငံပါဝင်တဲ့ IMF အဖွဲ့ကပြောပါရယ်လာမယ့်နိုဝင်ဘာလ3ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာနောက်ဥရောပနိုင်ငံအများစုကပြည်သူတွေကဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုအနိုင်ရစေချင်တာများတယ်လို့ YouGov အဖွဲ့ရဲ့မကြသေးခင်ကပြုလုပ်ခဲ့တဲ့စစ်တမ်းမှာတွေ့ရှိရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီအဖွဲ့ကလူသောင်းနဲ့ချီစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့အရှိဥရောပတလောမှာတော့သမ္မတဒေါ်နယ်ထရမ့်ကပိုပြီးလူကြိုက်များနေတာဖြစ်ပါတယ်။ YouGov စစ်တမ်းမှာဖြည့်ဆည်ခဲ့သူပြည်သူလူမျိုး3ပုံ2ပုံကဂျိုးဘိုင်ဒန်ကိုအနိုင်ရစေချင်ပြီး16ရာခိုင် ုံးကတော့ Donald Trump ကိုပုံပြီးထောက်ခံပါတယ်။ဒိမန်နိုင်ငံသားတွေရဲ့80ရာခိုင်နှုန်းက Biden ကိုထောက်ခံပြီး Donald Trump ကိုထောက်ခံသူက6ရာခိုင်နှုန်းပဲရှိပါတယ်။ဂျာမနီနိုင်ငံမှာတော့စစ်တမ်းဖြည့်ဆို့သူ80ရာခိုင်နှုန်းက Biden ကိုအနိုင်ရစေချင်တာကိုသဘောထားစစ်တမ်းမှာတွေ့ရှိရပါတယ်။ဥရောပရှေ့ပိုင်းနိုင်ငံတွေမှာတော့ Donald Trump ကိုထောက်ခံတဲ့သူကပိုများပါတယ်။2019ခုနှစ်ဖြူသူတေသနာစစ်တမ်းတွေအရပိုလန်နိုင်ငံသားထက်ဝက်ကျော်ကသမ္မတထရမ့်မပေါ်အကောင်းမြင်သဘောထားရှိပါတယ်။ပိုလန်နိုင်ငံမှာအမေရိကန်တပ်တွေကိုတိုးချဲ့ချထားဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုပိုလန်နိုင်ငံသားအများစုကသဘောကျနေတာဖြစ်ပါတယ်။ဆာဗီးယားနဲ့ကိုဆိုဗိုအကြားဂျင်ဂျာစစ်တပ်မြေကြီးသမ္မတထရမ့်ရဲ့ကြိုးပမ်းမှုတွေကြောင့်လဲကိုဆိုဗိုမှာထရမ့်ကိုထောက်ခံသူတွေများတာကိုတွေ့ရပါတယ်။
တန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 8.3 MHz ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနက်ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်ကာနီကာကိုဗစ် -19 အတည်ပြုလူနာ 1,123 ယောက်ထပ်ပြီးတိုးလာတဲ့အတွေ့ကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာ 3,438 ဦးရှိပြီဖြစ်ပါတယ်အောက်တိုဘာလ13ရက်နေ့အတွေ့ဓာတ်ခွဲနမူနာသစ် 13,258 ခုစစ်ဆေးခဲ့တာမှာလူနာသစ် 1,100 ကျော်ထပ်ပြီးအတည်ပြုခဲ့တာဖြစ်ပါတယ်COVID-19 ကြောင့်သေဆုံးသူကအင်ကာနစ်မှာ29ယောက်ထပ်ပြီးတော့ရှိတာကြောင့်သေဆုံးသူစုစုပေါင်းက693ဦးရှိသွားပါပြီ။အင်ကာနစ်အထိဓာတ်ခွဲနမူနာပေါင်း 44,126 ခုစစ်ဆေးခဲ့ပြီးအတည်ပြုလူနာတွေထဲမှာပြန်ပြီးတော့ကျန်းမာလာသူကတော့ 11,969 ယောက်ရှိပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့တောက်ကြံနေ့နဲ့စနေနေ့အတွင်းမြန်မာကသမာ3ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေ့ခဲ့ပြီးတဲ့နောက်မဲဆောက်ကထိုင်းနဲ့မြန်မာနိုင်ငံသားစုစုပေါင်း4000လောက်ကိုဗိုင်းရပ်စ်စစ်ဆေးပေးဖို့အတွက် COVID-19 စစ်ဆေးရေးအဖွဲ့3ဖွဲ့တနင်္လာနေ့ကဆေးလွှတ်ထားပါတယ်။မြန်မာနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကဒေသခံတွေကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နိုင်တဲ့အန္တရာယ်များတယ်လို့လည်းမဲဆောက်မြို့တော်ဝန်ကပြောဆိုတဲ့အကြောင်းဘန်ကောက်ပို့စ်ကဖော်ပြပါတယ်။မဲဆောက်မြို့မှာဗိုင်းရပ်စ်စစ်ဆင်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲဒေသခံတွေအားလုံးအိမ်မှာပဲနေဖို့နဲ့တက်နိုင်ရင်ခရီးမသွားချဖို့သတိပေးထားကြောင်းလဲမြို့တော်ဝန်ကပြောပါတယ်။စာတင်ကြောင်းဆက်တစ်ခုကိုတန့်ရှင်းရေးလို့ပို့တက်ဖို့အတွက်တင်းနှင်းလာနေကပိတ်ခဲ့ပါတယ်။အင်ကာနေကတော့အများပြည်သူအလုပ်ပိတ်ရဖြစ်တာကြောင့်ចောင်းတွေပိတ်ခဲ့ပြီးဗုဒ္ဓဟူးနေ့မှာចောင်းကြီးပြန်ဖွင့်ပါမယ်။ထိုင်းမြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးတွေ့ခဲ့တဲ့သတင်းကြောင့်လဲမဲဆောက်မျိုးပေါ်ကဈေးကြီးနှစ်ခုမှာတင်းနှလာနေကဈေးဝယ်သူရော့သွားတယ်လို့လဲဒေတာရင်းသတင်းရှင်းမြစ်ကိုကိုကာပီဘန်ကောက်ပို့စ်ကဖော်ပြပါတယ်။တရုတ်အစိုးရကအင်ကာနစ်ထုတ်ပြန်လိုက်တဲ့စီးရင်သစ်တွေမှာတော့ကမ္ဘာဒုတိယစီးပွားရေးအခြေဆုံးတရုတ်ရဲ့စီးပွားရေးဟာကိုရိုနာကပ်ဘေးကြောင့်အထိနာခဲ့ရမှုကနေအမြန်ပြန်ပြီးကောင်းလာနေတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့တစ်နှစ်ကနေရှင်ရင်စက်တင်ဘာလအတွင်းတရုတ်ရဲ့ပို့ကုန်6.9 ရာခိုင်နှုန်းတိုးလာပြီးဩဂုတ်လအတွင်း 6.4 ရာခိုင်နှုန်းရှိခဲ့ရာကနေတိတိတသာတိုးတက်မှုဖြစ်ပါတယ်။ COVID-19 ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်အသုံးပြုရတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေနဲ့တရုတ်ထုတ်တကူရေးအကာအကွယ်သုံးပစ္စည်းတွေကိုကမ္ဘာတစ်ဝန်းဝယ်လိုအားများလာတာကြောင့်ပို့ကုန်တင်ပို့နိုင်မှုတိုးလာတာလို့သုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းတရုတ်ရဲ့ကမ္ဘာတစ်လွှာကုန်သွယ်မှုမှာဒေါ်လာ38ဘီလီယံအတားအဆီးရခဲ့ပါတယ်။ဩဂုတ်လကကုန်သွယ်ရေးအတားအဆီးရမှုကဒေါ်လာ 58.9 ဘီလီယံရှိခဲ့တာကြောင့်ကုန်သွယ်ရေးအတားအဆီးရမှုပမာဏရော့ကျခဲ့ပါတယ်။တရုတ်ဆိုရရဲ့ဤပညာဆိုင်ရာရည်ရွယ်ချက်တွင်နဲ့ကုန်သွယ်ရေးအတားအဆီးရမှုကိုထိန်းချုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ဆောင်ရွက်ချက်တွေကြောင့်နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ရေးစစ်ပွဲဆက်ပြီးရှိနေတာနဲ့အတူပဲအမေရိကန်နဲ့ကုန်သွယ်ရေးမှာတော့ပြီးခဲ့တဲ့ဩဂုတ်လအတွင်းတရုတ်ဘက်က 34.24 ဘီလီယံအတားအဆီးရနေတာကနေစက်တင်ဘာလမှာတော့ကုန်သွယ်ရေးအတားအဆီးရမှုကဒေါ်လာ 30.95 ဘီလီယံကိုကျဆင်းသွားပါတယ်။ ဘောလုံးကစားသမားအကျော်မော်ခရစ်စတီယာနိုရိုနယ်ဒိုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းပေါ်တူဂီဘောလုံးအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်။ဥရောပချန်ပီယံလိ UEFA ကစားပွဲတွေမှာပေါ်တူဂီအမျိုးသားအသင်းအတွက်လက်ရှိကစားနေတဲ့ရိုနယ်ဒိုမှာအခုအချိန်ထိရောဂါလက္ခဏာမတွေ့ရကြောင်းနဲ့ကွာရင်တင်းတိကျခွဲနေထိုင်သွားဖို့ရှိတယ်လို့လဲပေါ်တူဂီဘောလုံးအဖွဲ့ချုပ်ကပြောဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနှစ်ဖက်လုံးတကိုးမှမသွင်းနိုင်ခဲ့တဲ့ပြင်းထန်တဲ့ကစားပွဲမှာရိုနယ်ဒိုနောက်ဆုံးကစားခဲ့တာပါ။လက်မဲ့ဗိုလ်ထုနေ့မှာပေါ်တူဂီနိုင်ငံလစ်စဘွန်းမှာဆွီဒင်နဲ့ကစားမဲ့ပွဲမှာတော့ရိုနယ်ဒိုဝင်ကစားမှမဟုတ်ပါဘူး။ခရစ်စတီယာနိုရိုနယ်ဒိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ပေါ်တူဂီအသင်းသားအလုံးကိုလည်းဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးခဲ့ပြီးနောက်ထပ်ကူးစက်ခံရသူမရှိဘူးလို့ဘောလုံးအဖွဲ့ချုပ်ကထပ်လောင်းပြောပါတယ်။ဗုဒ္ဓဟူးနေ့ပွဲအကြိုအဖြစ်ပေါ်တူဂီအသင်းအနေနဲ့အင်ကာနေ့မှာတော့ပုံမှန်လေ့ကျင့်မှုလုပ်ဖွယ်ရှိပါတယ်။လက်ရှိ UEFA အုပ်စု၃မှာ၃ပွဲစီကစားခဲ့ပြီးဖြစ်တဲ့ပေါ်တူဂီနဲ့ပြင်သစ်တို့ခုနှစ်မှတ်စီနဲ့ဦးဆောင်နေပါတယ်ရှင်။ဒီဝေးမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြခဲ့တာပါအခုဆက်ပြီးသတင်းဆောင်မတွေဆက်သွယ်မြင်းမြန်တင်ပြချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင
်စင်တော်ဝင်းမင်းပါကိုဗစ်ရောဂါအဖြစ်များနေတဲ့ရန်ကုန်မှာတစ်ဖက်ကစီးပွားရေးအတွက်စက်ရုံတချို့ပြန်ဖွင့်လိုက်ချိန်မှာကျန်းမာရေးဝန်ထမ်းတွေကစစ်တာမဟုတ်တဲ့သွေးဖောက်စစ်ဆေးမှုတွေစိုင်းသားရမြို့နယ်ကစက်ရုံတရုံမှာဖြစ်ခဲ့ပါတယ်ဒီမျိုးနယ်ကဆွေတန်လွင်စက်မှုဆောင်ရှိ Siphon International Garment အထည်ချုပ်စက်ရုံမှာထောင်ထဲချီတဲ့အလုပ်သမားတွေကိုအခုလိုသွေးဖောက်စစ်ဆေးခဲ့တဲ့အပေါ်ကျန်းမာရေးနဲ့အာသာဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စုကအခုလိုစရှင်းပြပါတယ
်ကျွန်တော်တို့ကတော့ဆရာဘာနဲ့စစ်လဲတော့မသိဘူးပေါ့နော်သွေးဖောက်တယ်လို့လည်းပြောတယ်ပေါ့ဆရာသွေးဖောက်တယ်ဆို Antibody ဖြစ်ဖို့များတယ်ပေါ့နော် Antibody test kit တွေကတော့ဆရာဒါလက်ရှိကမ္ဘာပေါ်မှာလည်းအစိမ့်မှပြုတာကျွန်တော်တို့တိတ်မကြားသေးဘူးဆရာအစာပိုင်းစစ်တဲ့ဟာတွေကလည်းတိတ်မပန်ဘူးပေါ့နော်အဲ့ခါကျတော့ positive ဖြစ်တဲ့လူတွေ negative ဖြစ်တဲ့လူတွေထွက်လာတဲ့ခါကျတော့လည်းဘာလုံးမှလည်းပေါ့နော် Antibody positive ဆိုတာကstable infection ရှိနေသေးတာဥပမာ IgM လိုဟာမျိုးတွေဒါ infection ကရှိနိုင်သေးတယ်ပေါ့နော်ခုန hemoglobin M ပေါ့နော်ပဋိပစ္စည်းလို့ခေါ်တာပေါ့ဆရာတို့ကတော့နည်းနည်းသောသောထွက်တဲ့သဘောရှိတာအဲ infectivity ကကျန်နေနိုင်သေးတယ်ပေါ့ဒီလောက်ကနေကတ်လိုက်တာရော hemoglobin G ပေါ့ဆရာ IgG လိုဟာမျိုးဆိုရင်တော့ဒါမရှိတော့ဘူးလို့ပြောလို့ရတယ်ပေါ့နော်ခုနစစ်ဆေးတဲ့ procedure တွေကလည်းပန်ရတာပေါ့နော်အဲ့တော့မမှန်မဲနဲ့စစ်နေရင်တော့ပတ်စံကုံတာနဲ့အသားနာတာပဲရှိမယ်ဆရာလူလူလူဝေးဖြစ်ပြီးယောဂါတော့မပူနိုင်သေးဘူးဘာမှတော့ထိရောက်တဲ့အခြေအခုထွက်လာမှာမဟုတ်ဘူးဆရာ
ဟုတ်ကဲ့ဆရာအဲ့တော့ပဋိပစ္စည်းတာသိပြီးတော့တကယ်တမ်း
ပဋိပစ္စည်းတာဒီပုဂံအားနဲ့ထွက်လာတယ်
ဟုတ်ကဲ့ပိုးရှိမရှိကိုမသိနိုင်တဲ့အနေအထားပေါ့နော
်ပန်တာပေါ့ဆရာဒါမှခုနပြောသလိုပေါ့နော် infectivity ကျန်လားမကျန်ဘူးလားပေါ့နော်ဒါမျိုးကပြောရခက်တာပေါ့ဆရာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာလုံရရှင်တွေဘက်ကရောအလို့သမားတွေဘက်ကရောသူတို့ဆက်ကိုပြန်လာမဲ့သူတွေကိုစစ်နိုင်လို့ရှင်တော့တစုံတရာပို့ပြီးတော့ကုဆတ်မှုကိုထိန်းနိုင်မယ်လို့ယူဆတဲ့အတွက်ကျမဲ့ဝင်းဌာနဘက်ကရောအလို့စစ်ပေးဖို့အလားလားရှိနိုင်လား
အဲကျွန်တော်တို့ဘက်ကရောဆရာဒီ test တွေကခုနပြောတဲ့ဒီစစ်ဆေးနိုင်တဲ့အပိုင်းပါပေါ့နော်ပြန်ကြည့်လိုက်ရင်တစ်စင်တန်မပြခင်2ရက်ရောဂါလက္ခဏာပြပြီး6ရက်ပေါ့နော်အဲ့ဒီအချိန်မှာ viral load ကတက်လာတဲ့ခါကျရင် antigen test kit နဲ့မိရပေါ့ဆရာနောက်လို့ဒီနှစ်ရက်မတိုင်ခင်မှာ viral load ကျနေတဲ့အချိန်အမိဆုံးကတော့ခုန gold standard real time pcr ပေါ့နော် molecular meet ညာပေါ့အဲ့လိုမျိုးမဟုတ်ဘဲနဲ့ခုနပြောရဲ test kit ကအချိန်ရဲ့စာမန်လူမျိုးဖြစ်နေတဲ့ asymptomatic ပေါ့နော်ဒီလိုလူနာမျိုးစစ်မယ်ဆိုရင်တော့လုံးဝကျသွားတယ်ပေါ့နော်အဲ့ဒီအချိန်မျိုးမှာကျွန်တော် rdd 3တဲ့ဟာဒါ weak point ဖြစ်တယ်ပေါ့နော်ကျွန်တော်တစ်ဖက်ကခုနပြောတဲ့ screening ပေါ့ screening လို့နေတာမျိုးနဲ့ဒီဆက်ုံတွေဝင်ရောက်မဲ့လူတွေကိုစစ်သေးမလားမစစ်သေးဘူးလားဆိုတော့ဘူဝါဒရေးရကိုဆုံးဖြတ်တဲ့လူတွေအနေနဲ့ပဲဒါထောင်ရမှာဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်နေမှာဒီအဖြစ်များနေတဲ့ရန်ကုန်မှာဒီဆက်ုံလုံးယုံတွေများတဲ့ဟိုမှာလှိုင်းတရားတို့မြောက်ကလာတို့မှာလည်းဖြစ်နှုန်းတော်များနေတဲ့အနေအထားမှာကာကွယ်ရေးအတွက်ဆရာကြီးအဓိကပါမှာခြင်းလဲ
ဒီကနေ့ကျတော့ကျွန်တော်တို့ကအိမ်မာနေပါလို့ပြင်ထွက်မက်ချက်ပါလို့ခက်ခွာခွာနေပါလို့ဖြတ်ကတ်နေတယ်လက်သေးပါလို့ဆိုတာကလုပ်ငန်းရှင်တွေအနေနဲ့ဒီလိုက်နိုင်တယ်လုပ်ငန်းအတွက်အကျိုးရှိနေမိမိလုပ်ငန်းကရည်ရှိဒီဘာမှတမိုင်ကြီးကနှောက်ချက်မရှိဘဲနဲ့လဲပတ်နိုင်တယ်ပေါ့နော်
ဒီအောက်ဆင်းနေနဲ့ကြည့်ရင်ကိုယ့်ရဲ့ကျန်းမာရေးကောင်းတော့မှာတာဝန်တွေရေးလူမှုရေးစီးပွားရေးကပြည်လုံးမှာအဲ့တော့ဒီအားလုံးကနေပြီးရောဒီဟာတွေကတိုးတက်ပါလားကိုယ်တက်ပါလားကိုယ်စိတ်ယုံတက်ပါလားကိုယ်လုံငန်းတက်ပါလားဆိုပြီးအဲ့ဒီဆန်းဆော့အုံနာရှင်အပြည့်ကိုရှိရောမှာဒါကျွန်တော်တို့ရဲ့ဓမ္မတွေကကျွန်တော်တို့ရှင်းနိုင်ထားတဲ့အတိုင်းသိတာမှာပါဗျာ
ဟုတ်ကဲ့ဆရာဒီနေ့
ါဆရာနော
်ဟုတ်တယ်ဆရာကျွန်တော်တို့ RDB နဲ့အများကြီးသိနိုင်ပြီနောက်ပြီးတော့ကျွန်တော်တို့ဒီ NHL နဲ့ပြန်ပြီးတော့လက်သက်ဒီပေါ့နော်ဆရာကျွန်တော်တို့သိနိုင်မှုအနေအထားတော့ပြင်ရတဲ့ဆိုင်ဒါတိတရာတက်လာတယ်ပေါ့နော်ချိတ်ဆောင်တယ်ဒီတက်ဖို့ပဲရှိတော့တာပေါ့ဆရာ RDB ကကျွန်တော်တို့ငါးသိန်းဆိုရင်ကျွန်တော်တို့ဒီအပိုင်းအတွင်းပဲထက်ရောက်တော့မှာပေါ့ဆရာဟုတ်အဲ့ကျွန်တော် RDD စုပေါင်း5သိန်းဖြစ်တော့ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကယောကကိုဗစ်ကူးစက်မှုတွေထောင်နဲ့ချီထက်တိုးလာနေချိန်မှာပဲယာယီပိတ်ထားတဲ့ဆက်ယုံတွေကိုအကန့်အသတ်တွေနဲ့ပြန်လဲလုပ်ကိုင်ခွင့်ပြုတဲ့အချိန်လုပ်ငန်းခွင့်ပြန်ဝင်မဲ့ဆက်ယုံလုပ်သားတွေကိုကုမ္ပဏီရဲ့ကြံ့ခိုင်မှုနဲ့ကိုဗစ်စစ်ဘေးကိုအစိုးရကိုစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုတဲ့အကြောင်းကျွန်မစုမွန်ကပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာကူးစက်မြန်ကမ္ဘာကယောဂါကိုဗစ် -19 ကူးစက်မှုနှုန်းကတရက်ကို1000ဝန်းကျင်လောက်ထိနေ့စဉ်ရပ်ဆက်ဆိုးသလိုတက်ခွဲဆန်းသက်ရှာဖွေစစ်ဆေးတွေ့ရှိနေချိန်မှာပဲလုပ်ငန်းခွင်တွေပြန်လည်လည်ပတ်နိုင်မှုယာယီပိတ်ထားတဲ့ဆက်ယုံအလုပ်ယုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အကန့်အသတ်တွေနဲ့ဒီသတင်းပတ်ထဲမှာပဲပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့ဆက်ယုံအလုပ်ယုံတွေအနေနဲ့မိမိတို့ရဲ့အစီအစဉ်နဲ့ကိုဗစ် -19 ရောဂါပိုးရှိမရှိကျန်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရဘဲမစစ်ဆေးကြဖို့နဲ့ခွင့်ပြုချက်မရှိဘဲစစ်ဆေးနေတာတွေ့ရင်တည်ဆဲဥပဒေအရတရားစွဲခံရနိုင်တယ်ဆိုတာကိုအောက်တိုဘာလ13ရက်နေ့နေ့စွဲနဲ့မြန်မာနိုင်ငံထဲကျုံလုပ်ငန်းရှင်များအသင်ကကြေညာချက်ထုတ်ပါတယ်။ဒီလိုအခြေအနေမှာတော့လုပ်ငန်းခွင့်ပြန်ဝင်ကြမယ့်လုပ်သားတွေတဲ့တကယ်လို့ကိုဗစ်ဖြစ်နေတဲ့သူပါလာခဲ့ရင်ဆက်ယုံတစ်ခုလုံးကူးစက်ပြန့်ပွားမှုအန္တရာယ်ကြီးမလာမှုကြိုတင်ကာကွယ်တဲ့အနေနဲ့ကုမ္ပဏီရဲ့ကုန်ကျစရိတ်နဲ့ကိုဗစ် -19 ရှိမရှိအစိုးရအစီအစဉ်နဲ့စစ်ပေးဖို့တောင်းဆိုပါတယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြတ်မှုရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ
်ဟိုကျွန်တော်တို့ကမြင်တာကအခုဆက်ယုံတွေပြန်နေတဲ့ခါကျတော့ချို့ရတဲ့နေရလာတယ်ငယ်ဆုံးကလာတာပေါ့နော်အဲ့ဒီမှာလာတဲ့ခါကျတော့ဝန်ထမ်းကျိုးကမီးတာပေါ့တကယ်လို့ဦးစရသူပါလာသူတို့ကူးနိုင်တာပြူတာနားတွေလည်းမီးတာပေါ့နော်အဲ့တော့ကျွန်တော်ကတော့ဒါအစိုးရအနေနဲ့တော့ဒီတိုင်တိုင်းမှာသူဒီဆက်တဲ့ဟာပေါ့နော်အခုကာသမရောတော့ရှောက်ဆင်နေတာတွေ့တာပေါ့နော်တွေ့တော့ကျွန်တော်ကဆက်ရုံလာပြန်ဝင်လုပ်ဝင်နေလူပေါ့ဆက်ရုံလည်းပြန်လုပ်ဝင်ပြီးအလုပ်ဝင်နေလူဘယ်လိုများစခွင့်ပြင်လုပ်နိုင်မလားပေါ့နော်ဒါစဉ်းစားကြည့်တော့
ဆက်ရုံလုံးရုံနဲ့ပြန်ဝင်လာတဲ့သူတွေအခုလိုမဖြစ်မနေကိုဗစ်ရှိမရှိစစ်ဆေးပေးခြင်းအဖြစ်ဆက်ရုံတွေမှာပြန့်နှံ့ကူးစက်မှုကိုအများဆုံးသိရှိကာကွယ်နိုင်တယ်လို့ပိုးတွင်းရှိသူနဲ့ထိတွေ့ဆက်ဆက်မှုတွေကိုသိရှိနိုင်ပြီးအများပြည်သူကြားမှာလည်းယောဂပိုးကူးစက်မှုကိုကြိုတင်ကာကွယ်နိုင်တဲ့အနေအထားဖြစ်တာကြောင့်အစိုးရဝန်ကြီးဌာနတွေနဲ့ဆွေးနွေးမှုတိုင်းမှာဒီဇိုင်းမမတ်တောင်းဆိုပါတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်ကျွန်တော်တို့ကတော့ဒါသူကနေစိတ်ခွင့်ပြည့်ရဆိုတော့စကရင်မြင်လို့တယ်ဆိုတော့လေဒီလုပ်ငန်းသမားတွေကလုပ်ငန်းရှင်တွေကတော့ကူပေါင်းပါမှာပေါ့အဲကျွန်တော်တို့ကတော့ဒါကိုဝန်ထမ်းတွေကိုလုပ်ငန်းဝင်ပတ်ဝန်းကျင်ပေါ့ပေါ်တရရှိမရှိလဲဒီခါတည်းစခရင်လုပ်တဲ့သဘောဖြစ်သွားမယ်နောက်တစ်ခုကလုပ်ငန်းဝင်မှာလည်းကျန်းမာပါရှိနိုင်တယ်တယောက်ပေါ်တရတည်လုပ်ငန်းတစ်ခုလုံးတော်တော်ကြာမှာပေါ့နော်အဲဒီလိုစဝင်နေကျွန်တော်ကဆက်ပြီးထားတဲ့နေဆိုတယ်ဘာလို့ဆိုကျွန်တော်တို့အတွက်ဘာလို့လဲတစ်ဆင့်တစ်ခုတော့ကျွန်တော်လုပ်ပြီးနိုင်မှာကိုစဉ်းစားမိတာပါနော်ကျွန်တော်တို့ကဘလောက်လုံးစဝင်နေလူတွေဆိုတော့ဆက်လိုက်ရင်တော့ဟိုကိုများကျွန်တော်တို့အနေနဲ့ကဟိုနှိမ့်နိုင်မှာပေါ့နော်ဒီနေ့ဝေးမှာတော့ကျွန်တော်တင်ပြနိုင်မှုရှိတာပေါ့နော
်ကဘာတဝမ်းမှာကိုဗစ် -19 ကြောင့်စီးပွားရေးဈေးကွက်တွေထိခိုက်လုပ်ငန်းဝင်တွေပိတ်သိမ်းနေကြရချိန်မှာရေရှည်ကုန်ထုတ်လုပ်ငန်းတွေဆက်ရုပ်အလုပ်ရုံတွေရန်နာထားရရင်အခြေခံလုံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကထိခိုက်မှုရှိပါတယ်ဒီလိုထိခိုက်မှုတွေကိုအစိုးရအနေနဲ့ကြားကန်ပေးနိုင်မှုဆိုတာစိန်ခေါ်မှုတွေရှိနေတဲ့မြန်မာပြည်လိုအနေအထားမှာနောက်ထပ်ပိုးတွေးလို့ထပ်ပြီးလုပ်ငန်းခွင်တွေရပ်မပစ်ဖို့ရေရှည်နည်းလမ်းတွေကိုစဉ်းစားတဲ့အနေနဲ့အခုလိုကိုဗစ်ဆစ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်ဒီဆက်ရုပ်တွေလုပ်နေဟိုအားလုံးပိတ်ထားတဲ့ဟာမျိုးကရေရှည်ကတော့မဖြစ်နိုင်ဘူးနော်ကျွန်တော်ဒီမှာဆိုလဲဒါလုပ်ငန်းတွေပိတ်တာကျွန်တော်နိုင်ရွယ်လာပြီเนาะအဲ့တော့ကျွန်တော်တို့တိုင်းပြည်ကကြတော့ကျန်တဲ့တိုင်းပြည်နဲ့ကွာတာကျွန်တော်တို့ကထောက်ပံ့မှုနေတာပေါ့ကျန်တဲ့တိုင်းပြည်ကလုံးပေးတဲ့ခါကျရင်စိုးဝါနေပြေဝါထောက်ပံ့ပြီးတယ်ဟိုကံပိုးမှုကပုံများတယ်ပေါ့ကျွန်တော်တို့ကတော့ဟိုပံ့ပိုးမှုကတော့ဒီပြောရင်တော့ကျန်တဲ့တိုင်းပြည်နဲ့ဆိုင်နေနေတဲ့ခါကျတော့ကိုယ့်အုပ်ဝင်ရက်တိရတာများတယ်ပေါ့အဲ့တော့လုပ်ငန်းဟိုအပိတ်သွားရင်တော့ရေရှည်ရတော့မလွယ်နိုင်ဘူးပေါ့နော်မလွယ်နိုင်တဲ့ကြောင့်ဆိုကျွန်တော်တို့ကတော့လက်ရှိစက်မရေးနဲ့အားသာမှုနဲ့တတ်မှတ်ထားတဲ့အခြေအနေတွေနဲ့လိုင်းနာပြီးတော့ဆေးုံတွေပြန်လဲလေပဲဖို့တော့အစီအစဉ်နေကြတော့
အခုလက်ရှိမှာတော့ဆက်ရုံအလုပ်ရုံတွေနဲ့ကုန်ထုတ်လုပ်ငန်းဝင်တချို့ပြန်လည်လည်ပတ်စားပြုနေပြီးလုပ်ငန်းဝင်တွေမှာကူးစက်မြန် COVID-19 ရောဂါကာကွယ်နိုင်ရေးပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်လို့အားနည်းချက်တွေရှိသလိုကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအပြည့်အဝမလိုက်နာတဲ့ဆက်ရုံတွေရှိနေတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေဘက်ကလည်းစိုးရိမ်မှုတွေမြင့်တက်နေခြင်းဖြစ်ပါတယ်ရှင်ကျွန်မစုမုံပါ
တရုတ်နိုင်ငံမှာနှစ်လနီးပါးအတွင်းပထမဆုံးအကြိမ်ကိုဗစ်ကာယောဂါပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့တဲ့နိုင်ငံအရှေ့ပိုင်းချင်းတော်မြို့မှာယောဂါပိုးရှိမရှိစစ်ဆေးနေသလိုအဲ့ဒီမြို့မှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကလည်းအခြေအနေကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံအရှေ့ပိုင်းရှမ်းဒုံးပြည်နယ်ကစိတ်ကမ်းမြို့ဖြစ်တဲ့ချင်းတောင်မှာကိုဗစ်ယောဂါလက္ခဏာရှိသူ6ယောက်နဲ့ယောဂါလက္ခဏာမပြတဲ့သူ6ယောက်ကိုဒီသတင်းဖတ်ကုန်မှာပဲအတည်ပြုခဲ့ပြီးရဲ့နောက်တန်းတဲ့ချီရဲ့မြို့ကန်တွေကိုလည်းယောဂါပိုးရှိမရှိစစ်ဆေးနေရပါ။ချင်းတော်မျိုးကိုသွားဖို့ကြိုးစားနေတဲ့မြန်မာအလုပ်သမားတယောက်ကတော့ကာယောဂါကူးစက်မှုတွေတကြောပြန်တွေ့ရှိလာပြီးတဲ့နောက်မြို့ဝင်ထွက်တွေကိုတားမြစ်ထားတာကြောင့်လမ်းကားတွေပြန်လှည့်ပြန်ခဲ့ရတယ်လို့အခုလိုပြောပါတယ်
။ဒီဆန်းလုံးကပြန်အဲ့ဝင်ဖြစ်နေပုံရပဲဒီနေ့ကျွန်တော်ပြန်လာတော့လမ်းတဝဲနဲ့ပြန်ခေါက်လာရတယ်ဟိုလမ်းဘာလဲလမ်းတဝဲရောက်ရင်ဟိုဂိတ်မှလည်းဖြတ်ခမ်းမှဆွေးနေတယ်။အဲ့ဖြစ်နေတဲ့နေရာတော့လော့ဒ်ဒေါင်းကြီးချထားတယ်ကွာ။စေမှုတွေပြည့်လုံးနေကြတယ
်။ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဖြစ်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံမှာတကြောပြန်ပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းချင်းနောက်မျိုးရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေသလိုတချို့ကတော့မြန်မာနိုင်ငံနေဆက်ဒေသကိုပြန်လာနေကြကြောင်းတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့အခြေဆိုင်မူမခဖောင်ဒေးရှင်းကဒေါ်မူမခကပြောပါတယ်
။ဒီနေ့မနေ့ကတော့အဲ့ဒီဘက်ကနေပြန်လာတာလို့ပြောတာသူတို့ကအဲ့မှာယောဂါတအားဖြစ်လို့တဲ့အဲ့မှာနေသူတို့သမင်းကမှကြောက်လို့ဆိုမိမှပြန်လာတာအယောက်40ကျော်ဒီနေ့မနေ့စီမံမှာရောက်တော့အပေါ်ဖမ်းမိတယ်အခုလုံးလုံးစဲတော့သူတို့ဒီထောင်ထဲမှာတော့ပို့လိုက်တာပဲဘလို့ရှိဆက်လို့မလဲမသိဘူးကြ
။တရုတ်နိုင်ငံအာနာပိုင်ကြီးကတော့မြန်မာနိုင်ငံမှာမကြသေးခင်လပိုင်းတွင်ကကိုဗစ်ရောဂါကြောင့်သိမ်းဆုံးသူရာဂဏန်းနဲ့ကူးစက်သူတောင်းတဲ့ချီတိုးလာရာကနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့လထဲမှာလည်းရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးတဲ့နောက်တစ်မျိုးလုံးအသွားအလာတွေယာယီတားမြစ်ခဲ့တယ်လို့ရောဂါပိုးရှိမရှိစစ်ဆေးမှုတွေလည်းလုပ်ခဲ့ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေတွေ့ရတဲ့ချင်းတောင်မြို့မှာတော့အာနာပိုင်ကြီးကတမျိုးလုံးကိုဗနေကစပြီးရောဂါပိုးစစ်ဆေးရာတွေလုပ်ခဲ့ပါတယ်။ချင်းတောင်မြို့ရောက်မြန်မာနိုင်ငံသားအခြေအနေတွေနဲ့ပတ်သက်လို့လည်းတရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတန်မှုကြီးဦးဟန်ဝင်းအောင်က VOA ကိုအခုလိုရှင်းပြပါတယ်
။သူတို့တမျိုးလုံးကိုသူတို့စစ်မယ်ဆိုပြီးတော့အခုတော့ပြောထားတဲ့အနေအထားတော့ကျွန်တော်တို့တိရှိထားပါတယ်ခင်ဗျာ။ဟုတ်မြန်မာတွေပါမပါဆိုတော့လေကျွန်တော်တို့အဲ့အလေးကတော့နည်းနည်းလေးဟိုစောင့်ကြည့်ရမယ်အနေထားပါခင်ဗျာသူတို့ဟိုစစ်မယ်လို့သာပြောထားပြီးတော့လေနောက်တရနေ့လောက်ဆိုတော့ဒီအသေးစိတ်လေးကျွန်တော်တို့သိရနိုင်ပါတယ်အခုကတော့သူတို့ကအချမ်းမြေတော့သူတို့ကြီးညာထားပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်အဓိကတော့သူတို့ကတော့တရားဟိုတဏှာတွေးလိုက်တာနဲ့အကုန်လုံးပိုက်ဆိုင်တိုက်ပြီးတော့သူတို့စစ်တဲ့အနေထားလေးသူတို့လောက်တာပေါ့နော်အဲ့လိုမျိုးဆိုတော့ကျွန်တော်ရေတော့ဘေကျင်းမှာလည်းတွေ့တဲ့နေရာရဲ့ပတ်ဝန်းကျင်တွေအကုန်လုံးပိတ်ပြီးတော့အကုန်လုံးဖမ်းရှင်းလိုက်တဲ့အနေထားပေါ့နော်ရှင်းလိုက်တော့ဘေကျင်းမှာဆိုတော့ဒီတလာအတွင်းတော့တွေ့ပြီးတော့ပျောက်သွားတဲ့အနေထားလေးလည်းတွေ့ရတာပေါ့နော်ဟုတ်ကဲ့ပါ
တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတော့ချင်းတော်မျိုးကပြည်တွင်းကူးစက်သူ6ဦးအပါအဝင်တရုတ်ပြည်မှာကူးစက်သူလူနာသက်13ယောက်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကာယောဂါကူးစက်မှုရေစတင်ချိန်ကစလို့တရုတ်ပြည်မှာကြီးမှာကိုဗစ်ကာယောဂါနဲ့သေဆုံးသူ4600ကျော်အပါအဝင်ကူးစက်မှုပေါင်း8000ကျော်ရှိရလို့တရုတ်ဝင်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
သမဂ္ဂရာကန်ထိုင်မှာမြန်မာနိုင်ငံသားတွေပေါ်လေလံမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲထားတဲ့ထိုင်းကုမ္ပဏီတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနှင်းခဲ့ပြီးတာဝန်ရှိသူထိုင်းမျိုးသမီးကိုအရေးယူဖို့ကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံသမဂ္ဂရာကန်ထိုင်ဘန်ပီမျိုးက KPS Management Company Limited ကုမ္ပဏီဖွင့်ထားတဲ့နေအိမ်ကိုနေမြေကန်ရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့လုံသမားရေးအဖွဲ့တွေပူးပေါင်းပြီးပြီးခဲ့တဲ့သတင်းပတ်ကပဲဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတာဝန်ရှိသူအမျိုးသမီးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးထားသူအမျိုးသမီးကိုတော့မြန်မာလူသမားတွေပေါ်ငွေလိမ်လည်မှုနဲ့အရေးယူနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းမြန်မာလူသမားရေးလှုပ်ရှားနေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်။အ
ထောက်သားတွေတန်တန်းပို့ပေးမယ်ဆိုပြီးတော့ကျွန်တော်တို့ passport အစိုးဆောင်ပေးတဲ့ရုံးဖွင့်တယ်။ဖွင့်ပြီးတော့မြန်မာလူသမားတွေတူဦးကိုကျွန်တော်တို့18,000နဲ့18,500ဖြစ်တုတ်တင်ကောက်ခံပြီးတော့သူကတချို့ကျတော့ဗီဇာတော့ပဲပေးသေးတယ်။ဘာမှမလုပ်မပေးဘူး။တချို့ကျတော့ဗီဇာတော့ဘာမှမလုပ်ဘာမှမလုပ်သေးဘူး။အဲ့ဒါမျိုးတွေလောက်ကြတာပေါ့နော်။လောက်ပြီးတော့သူကနောက်ဆုံးသူကရုံးပိတ်ပြီးတော့ ကျွန်တော်တို့ရုံးပိတ်ပြီးတော့ရှောင်းသိမ်းသွားပါဘို့ခပီးသွားတာပေါ့မှာအဲဒါပျော်မယ်ဆိုတော့လုံးဝလိန်တာပဲကျွန်တော်တို့လူသားတွေကကျွန်တော်တို့အေးကြီးပဲဖုံးဆက်ပြီးတော့ကျွန်တော်အေးကြီးကနေပြီးတော့မုတ်သွားလာအောင်စစ်သေးမင်းများပြီးတော့ရဲစခန်းမှာသွားပြီးတော့မုတ်ခွင့်ပေးတယ်မုတ်ခွင့်တိုင်ကြားတယ်တိုင်ကြားပြီးတော့နောက်ရက်မှာပဲချက်ချင်းရဲရတယ်ရဲရတဲ့ချက်ချင်းနဲ့ကျွန်တော်တို့ဒီတော့လိ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကတော့ဥပဒေနဲ့ညီတရားမျှတမှုရအောင်ကြိုးပမ်းမယ်ကြောင့်ခုလိုပြောသွားပါတယ်။ ဒီအားဆွဲပေးဖို့အကူအညီတောင်းခဲ့တာလို့ဆိုပါတယ်။သူမဟာဘယ်သူပဲဖြစ်ဖြစ်ဘလောက်ပဲအချိန်ဟာရှိရှိတရားဥပဒေချိုးဖောက်နေသူဆိုရင်တရားဆွဲနိုင်အောင်လုပ်ဆောင်သွားမယ်ဆိုပြီးလူ့ခွင့်ရေးရှေ့နေကြီးအချရိယကိုတရားဆွဲပေးဖို့အကူအညီတောင်းခဲ့တာလို့ဆိုပါတယ်။ထိုင်နိုင်ငံမှာမြန်မာလူသမားတုံးသက်တဲ့မနယ်လုံးလုံးကိုင်နေကြတာဖြစ်ပြီးကိုဗစ်ကာယောဂါကာလမှာအလုံးလုံးခွင့်လက်မှတ်တွေတက
ကိုဗစ်ကရောဂါကာလမှာမော်တော်ယာဉ်သုံးပြမှုတွေနဲ့ပါလာစိုက်ယုံအလုံးတွေပိတ်ထားရတာမို့မိဂိုးထွန်းလုံးရော့နေသွားတာကြောင့်လေယူညဉ့်ဉန်းမှုတွေလည်းရော့ကျလာတယ်လို့သဘောပတ်ဝန်းကျင်စောင့်ကြည့်လေ့လာသူတွေကပြောပါရယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကရောဂါစတင်ခဲ့တဲ့မတ်လထဲမှာရန်ကုန်မြို့ရဲ့လေယူညဉ့်ဉန်းမှုဟာရော့ပါသွားတယ်ဆိုပေမဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂအခန်းရှိသူတွေအတွက်အန္တရာယ်ရှိတဲ့စိုးရင်စရာလိမ္မော်ရောင်အစ်စ်မှရှိခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါရယ်။အမေရိကန်ပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းအေဂျင်စီ EPA ရဲ့စာရင်းစံညွှန်းနဲ့တိုင်းတာတဲ့တန်ယုံရဲ့ Air Quality Index AQI လေလူအရေးသွေးတိုင်းတာချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါစဖြစ်တဲ့မတ်လနဲ့ဧပြီလတွေမှာလေမိုယောင်အဆင့်အထိရှိနေပါတယ်။ကပ်ရောဂါကာလအသွာအလာတွေလျော့ပါသွားပြီမဲ့လေလူအရေးသွေးထင်သလောက်တိုးတက်မလာတဲ့အကြောင်းရင်းနဲ့ပတ်သက်လို့သဘောပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တစ်ခုဖြစ်တဲ့ Nature Advocacy ဦးဆောင်သူကိုငိမ့်စိုးကကတော့အခုလိုတုံ့တက်ပါတယ်
။ဧပြီလမှာကားရေးစက်ရုံတွေဒီရပ်ထားတဲ့အချိန်မှာတော့လေလူညဉ့်ဉန်းမှုကတိတိတသာတော့ယော့သွားတယ်။ဒါပေမဲ့ဒီအမိုက်မီရှုတာတခုရဲနဲ့ဒီမဲ့ဒီ AQI အညွှန်းကိန်းမှာဆိုလို့ရှိရင်နေမောင်အောင်ဆင့်ကြည့်ရောက်ရအောင်တွေးလိမ့်မယ်။အဲဒါကြောင့်တော့ down ချထားယူမယ်ဒီကားရည်ဒီစက်ရုံတွေမရှိုံနဲ့လေလူညဉ့်ဉန်းမှုကကြောက်ရဲဆိုမယ်လူတွေအန္တရာယ်မရှိတော့အောင်ကြောက်ရဲဆိုပြီးတော့ကျွန်တော်တို့ဟိုမှန်းလို့မရအောင်ခင်ဗျ။အရင်တိုင်းဆက်ပြီးတော့အရင်နှစ်ကလိုပဲပေါ့နော်ဆက်ပြီးမီရှုနေအောင်မယ်ဆိုလို့ရှိရင်ကိုဗစ်ကိုကူးစက်ခံလာရဒီအခုဆိုလို့ရှိရင်ရာပေါင်းများစွာထောင်ထဲရှိပြီးရှိလာပြီ။အဲ့လူတွေအတွက်ကအသက်အန္တရာယ်အောင်ရှိနိုင်တယ်ခင်ဗျ။
မန္တလေးမြို့စိန်အောင်စုတဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ရဲ့တာဝန်ခံဦးမမောင်ဦးကတော့တရွတ်ချောက်တွေအပြင်ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေပါမိရှို့ဖျက်ဆီးကြတာကကျန်းမာရေးအတွက်မသင့်တော်သလိုဂေဟစနစ်ကိုပျက်စီးစေနိုင်တယ်လို့လည်းသတိပေးပါတယ
်။မန္တလေးမှာအမှိုက်သိမ်းဧရိယာရဲ့အပြင်မဲ့မိုက်မသိမ်းနိုင်တဲ့ဧရိယာရဲ့အပြင်မဲ့ဟိုမြစ်ကမ်းမတွေတချို့နေရာတွေမှာအခုထက်ထိမိုက်ကိုမိရှို့ဖျက်ဆီးနေကြတာဒီအများကြီးပါရှိနေသေးပါပဲ။အဲ့တော့ကျွန်တော်တို့ဒီအမှိုက်ကို waste ကိုကောင်းမွန်စွာထိန်းချုပ်နိုင်မှသာလျှင်ဖြစ်မယ်မီးရှို့တဲ့ဖြည့်စည်းတဲ့စနစ်ကတော့ဒါပတ်ဝန်းကျင်ရောပတ်ဝန်းကျင်မှာပတ်ဝန်းကျင်ဆိုတာက ecosystem တစ်ခုလုံးပေါ့နော်လူပါဝင် ecosystem တစ်ခုလုံးကိုတေချာပေါက်တည်ရောက်မှုပြင်းထန်တဲ့တည်ရောက်မှုဖြစ်စီမယ်လို့ကျွန်တော်ထင်ပါတယ
်လေလူညဉ့်ဉန်းမှုဒဏ်ခံရတဲ့ covid ရောဂါတွေအနေနဲ့ယောဂအခြေအနေပုံမှုစိုးရွားစေတယ်လို့တည်ဆုံးမှုနှုံ800ခန်းလုံးလောက်ထိတိုးလာနိုင်တယ်လို့လည်းအမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ရဲ့စက်တင်ဘာလတည်းထုတ်ပြန်တဲ့လေ့လာတွေ့ရှိချက်မှာဖော်ပြထားပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းတာချက်တွေအရပြီးခဲ့တဲ့နှစ်တွေမှာလေထုညဉ့်ဉန်းမှုတွေမြင့်တက်ခဲ့တယ်လို့လက်ထောက်ညွှန်ကြားမှုဒေါက်တာကျူကျူစိန်ကပြောပြပါတယ်။
အဲ့တော့နှလုံးသက်ရှင်နှလုံးသက်ကိုဒေတာရဆိုလို့ရှိရင်ကျွန်တော်2019မှာအဲ့ဒီမိုးရွာနေပေါ့ဇန်နဝါရီဒီဇင်ဘာလောက်ကစပြီးဒီဇင်ဘာဇန်နဝါရီဖေဖော်ဝါရီမှာဆိုတော့ကျွန်တော်တို့တပွေးချိုစတန်ဒတ်ပေါ့နော်ဒေလီစတန်ဒတ်ထက်ကိုများနေရအောင်သတ်တွေ့ရတယ်ပေါ့နော်အဲ့ကာလာလေးမှာဆိုလို့ရှိရင်နှမိုးရင်းမှာတော့ရော့တယ်ဘယ်လိုပြောလဲဆိုတော့ HY
ရမနငယ်ရာသီသုံးကမှာနှုံပါလာကနေမက်စတာတီပွင့်လဲရာသီဟာလေတူညညမှုအစိုးဆုံးဖြစ်တယ်လို့လဲကျွမ်းကျင်သူတွေကလေ့လာတွေ့ရှိထားပါတယ်။ဒါကြောင့်လဲဒီလိုကာလမျိုးမှာကျန်းမာရေးနဲ့ညီညွတ်တဲ့လေတူအရေးသွေးရရှိနိုင်အောင်ကြိုးပမ်းနေကြောင်းပတ်ဝန်းကျင်အရေးသွေးနဲ့စံချိန်စံကျုံးဌာနကဒုတိယညွှန်ကြားမှုဒေါက်တာတင်တင်တော်ကပြောပါတယ်။
ရှိရှောက်ကတော့ဒီမင်တာယာကြီးကော်ဒီပေါ့နော်CDC ကလည်းအမိုက်ကိုမီးမရှို့ဖို့ပေါ့နော်အဲ့အရာဒီမှာလည်းပုံပင်းချောက်သေးတော့ဒါတွေအရွက်တွေကျွေတယ်နောက်တစ်ခုကအဂရီကလ်ချာစိုက်ပျိုးရေးရက်စီဂျူပေါ့နော်အဂရီကလ်ချာရက်စီဂျူတွေကိုလည်းအိုပန်ဘန်ဒင်းဒီဟိုပါပေါ့မလုပ်ဖို့ပေါ့နော်မီးရှို့ပြီးတော့မှဒါဖာတီလိုက်ဇာတွေလုပ်ပြီးတော့ပြန်ပြီးတော့ဒီလေယာကိုဟိုကလုပ်မလုပ်ဖို့ပေါ
ယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်အဆုတ်ကင်းစားတက်ရှူလမ်းကြောင်းဆန်ရယောဂါတွေအပြင်နှလုံးယောဂါအုန်းနောက်သွေးကြောပြတ်တာစတဲ့ယောဂါတွေနဲ့နှစ်စဉ်လူပေါင်း၄တန်းကျော်တက်တမ်းမရှိခင်တည်ဆုံနေရတာဟာလူ့ညဉ့်ညံ့မှုနဲ့ဆက်နွယ်နေကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်ကစီတူပါ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်သူမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9နာရီထုတ်လင်းတဲ့ VUD Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံစားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အချိန် VUE Internet Website စာမျက်နှာ burmese.vuenews.com နဲ့ VUE မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ထုတ်လင်းပေးသွားမှာဖြစ်ပါလိမ့်ရှင
်။ဟုတ်တယ်ခုနှစ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါကျုပ်တို့ကကြည်တီးတယ်ကလေးစစ်သားတွေကြီးပြင်းလာချိန်စစ်အမွေစုတတ်ဆိုးရှင်နေစေဆိုတဲ့ကောင်းစဉ်နဲ့ The New York Times မှာ Hannah Beach ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါဖျားတခင်တက်မတော် God's Army ရဲ့အမွာကောင်းဆောင်နှစ်ဦးမှာပြစ်စက်လက်စွမ်းပကားတွေရှိနေတယ်လို့တချိန်ကထင်မြင်ခဲ့ကြကြောင်းအစာချီရေးထားပါဗျ။အခုတော့ဒီကလေးတွေလူလားမြောက်လာကြပြီးညရက်တိုင်းပြည်ကနေစွန့်ခွာခဲ့ရတာအရက်နဲ့စိတ်ဒဏ်ရာရတာတွေကိုသူတို့တွေရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ Johnny 2နဲ့ Leather 2တို့အမွာညီကိုတွေဟာသူတို့ခြားတဲ့အရွယ်က God's Army ကိုအမိတ်ပေးကုတ်ခဲ့ချိန်မှာ Johnny 2ကအခြားသူတွေမမြင်နိုင်တာကိုမြင်နိုင်စွမ်းရှိတယ်လို့နာမည်ကြီးခဲ့တာပါ။ဒါအပြင်ကမ္ဘာတက်တန်းအရှိဆုံးပြည်ရင်းစစ်တစ်ခုကခက်ထန်ကြမ်းတမ်းတဲ့သူတို့ရဲ့စစ်သားတွေက Johnny 2နဲ့ Leather 2တို့ဟာမော်ပစ်စလက်အစွမ်းနဲ့ကြည်ပြီးအောင်လှုပ်ပေးနိုင်စွမ်းရှိတယ်လို့ယုံကြည်ကြပါတယ်။ဖိနှိပ်ခံကရင်တိုင်းရင်းသားတွေအတွက်လည်းဒီအမွာကလေးနှစ်ယောက်ဟာအဆောင်လက်ဖွဲ့တွေအဖြစ်မြင်ခဲ့ကြပါတယ်။အခုတော့သူတို့နှစ်ဦးလုံး32နှစ်အရွယ်ရောက်နေကြပါပြီ။ထိုင်းမြန်မာနယ်စပ်တဲအိမ်တအိမ်မှာနေထိုင်တဲ့ Johnny 2ဟာအရက်အမြဲမူးနေတတ်တယ်လို့သူ့တငယ်ချင်းဖြစ်သူကပြောပါတယ်။ရာစုအကူအပြောင်းကာလမှာအသက်10နှစ်တောင်မပြည့်သေးတဲ့အမွာညီကိုနှစ်ဦးဟာညာနဲ့ချီအင်အားရှိတဲ့ကရင်လက်နက်ကိုင်အဖွဲ့ကိုကုတ်ကဲခဲ့ကြတာပါ။ကီနွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုကာကွယ်ပေးဖို့သူတို့အဖွဲ့ကရည်ရွယ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကသူတို့အရက်ဟာ rifle တနက်အရှိလောက်တောင်မမြင်သေးပါဘူး။ American Baptist Christian သာသနာပြုတွေကြောင့် Christian ဘာသာဝင်ဖြစ်လာတဲ့သူတို့နောက်လိုက်တွေဟာသူတို့ခေါင်းဆောင်အမွာလူငယ်နှစ်ယောက်ကိုကိုးပယ်ခဲ့ကြပါတယ်။ဖျားသခင်ကဆေလွတ်လိုက်တဲ့ကိုပြောက်စစ်သားတွေကိုပင့်ပိတ်ဖို့ဒီအမွာကလေးနှစ်ယောက်လုံးကဆူတောင်းပေးရွတ်ဆိုပေးနိုင်တယ်လို့သူတို့ကပြောပါတယ်။နောက်ဆုံး God Army ကိုထိုင်းစစ်တပ်ကနှိမ်နင်းပြီးတဲ့နောက်ထိုင်းနိုင်ငံဒုက္ခသည်စခန်းမှာနေထိုင်နေတဲ့အမွာညီကိုအနဲ့လူသားထူးဟာ2009ခုနှစ်မှာဆွီဒင်နိုင်ငံကိုရွှေ့ပြောင်းအခြေချခဲ့ပါတယ်။ဒါပေမဲ့အခုတော့လူသားဟာ ထိုင်းမြန်မာနေဆက်ကိုပြန်လာပြီးဂျော်နီနဲ့အတူရှိနေပါတယ်ဒါပေမဲ့လည်းသူတို့အမှားနှစ်ဦးလုံးဟာအလုံးလက်မဲ့ဖြစ်နေပြီးစိတ်ဓာတ်ရရနေကြကမကြခဏမူးနေကြတဲ့လူလဲဆိုပါတယ်ဒီလိုမူးနေကြပေမဲ့အရင်နဲ့ဝေးဝေးနေမယ်ဆိုရင်ပြည်လက်နက်ကိုင်ဖွဲ့ကိုသူတို့နှစ်ဦးလုံးပြန်ပြီးဦးဆောင်နိုင်မယ်လို့ God's Army Home တပ်ဖွဲ့တချို့ကယုံကြည်နေကြစေဖြစ်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်ရှင်
ဒီရေမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် 19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီခွဲအထိပုံမှန်စက်ပြီးထုတ်လွှင့်ပေး မျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
TV ကဆက်လက်တင်ပြနေပါတယ်ခုနားဆင်ကြရမှာကတော့ရန်ကုန်မြို့က quarantine center နှစ်ခုမှာရောက်နေကြသူ2ဦးရဲ့အတွေ့အကြုံတွေပဲဖြစ်ပါတယ်ကိုထေးအောင်ဟာရန်ကုန်တိုင်းဒေသကြီးကမာရွမြို့နယ်ကပညာရေးတက္ကသိုလ်လေ့ကျင့်ရေးအခြေခံပညာတက်တန်းကျောင်း quarantine center မှာရောက်နေသူဖြစ်ပြီးကိုဝင်းတို့ကတော့ရန်ကုန်တောက်သူဆိုင်နေမြေအမိက quarantine center မှာရောက်နေသူဖြစ်ပါတယ်ပထမဆုံးကိုထေးအောင်နဲ့ဆက်သွယ်ညွှန်ပြထားတာကိုနားဆင်ရပါမယ်ကျွန်တော်ကြော်တင်ပါဟုတ်ကဲ့ကိုထေးအောင်ခုဒီရန်ကုန်ကမာယုကပညာရေးတက္ကသိုလ်လေ့ကျင့်ရေးအကြောင်း TTC quarantine center မှာဝင်နေရတယ်လို့ကျွန်တော်သိထားပါတယ်ဆိုကိုထေးအောင်ကဘာဖြစ်လို့ဒီလိုမျိုးquarantine ဝင်ရတဲ့အခြေအနေကိုရောက်တာလဲခင်ဗျာ
ဒီလိုပါဟိုပါလေကျွန်တော်ရဲ့တူပေါ့ဗျာကျွန်တော်တူကဖြားတယ်ဗျာဖြားဆိုတော့သူကဟိုက21ရက်6လပိုင်းတော့ဖြားတယ်ဟောဖြားပြီးတော့သူကလည်းသူချင်းကြီးလိုနေပေါ့ကုတယ်ပေါ့ကုရာဆိုကုရင်းနဲ့သူက25ရက်နေရောက်တော့နားမြောက်နေကြတော့သူကအနံ့ပြောက်သွားတယ
်ဟုတ်ကဲ့
သူကအဲ့လိုအနံ့ပြောက်သွားတော့ကျွန်တော်ကဟိုစောညာချက်ဒီမှာလည်းရှိရလေအနံ့ပြောက်တယ်ဆိုလို့ရှိရင်ရက်ွက်အုပ်ချုပ်ရင်းကိုအကြောင်းကြားအောင်ဆိုတော့အဲ့နဲ့ကျွန်တော်ကအကြောင်းကြားလိုက်တယ်။အကြောင်းကြားရတော့အဲ့မှာလာခေါ်သွားတယ်။လာခေါ်သွားပြီးတော့သူ့ကိုအဲ့ quarantine center ကိုပို့လိုက်တယ်ပေါ့။ပို့လိုက်ပြီးတော့သူ့ကိုရှင်းရှင်းတယ်ပေါ့ဗျာ။ကျွန်တော်တို့ကိုကြားတော့မလုပ်လိုက်လဲဆိုတော့သူ့ကိုလာခေါ်သွားပြီးတော့ကျွန်တော်တို့အင်ဂျင်မထွက်ဆိုင်တော့ကျွန်တော်တို့စားတဲ့အလုပ်လို့ရှိရင်အပြင်ကကျွန်တော်အမျိုးပေါ့အတေးရောက်ကိုမှာဆိုင်နေ။မှာပြီးတော့ကျွန်တော်တို့အင်ဂျင်မှာချပြီးတယ်။ကျွန်တော်ကအဲ့ဒါတွေကိုချက်ပြုတ်စားတော့ပေါ့။6ရက်နေကြတော့ဟာကျွန်တော်တူတိကျတာရက်ဇက်ထွက်တယ်ပေါ့ဗျာ။ရှင်းနေစီပြီးတော့6ရက်နေကြတော့ဇက်ထွက်တယ်။ဇက်ထွက်တော့ positive ဖြစ်တယ်တဲ့။ဆိုတော့ကျွန်တော်တူပါလေကျွန်တော်ဒီဖုန်းလိုက်ချက်တယ်ဦးလေးတူပဲ။ဆိုတော့ဦးလေးတို့တိုင်နှုံးလာခေါ်မယ်လော်ဒေါင်းချမယ်ပေါ့။တိုင်နှုံးလော်ဒေါင်းချမယ်အရင်ပြောတယ်တဲ့။ ER ဆိုတော့လော်ဒေါင်းချလဲချပေါ့ပါလို့သူတို့စီကံတိုင်းမဟုတ်လို့။လိုက်ခဲ့ရမှာပေါ့ဆိုတော့အားနေ။နောက်ကြတော့ကျွန်တော်တူဆက်ပြီးတော့တိတ်မကြဘူးဒီတိုင်းကျမ်းမာရေးဌာနကဆက်တယ်။အဲဒီလိုလည်းရှင်းပြရပေါ့ဒီတိုင်းဒီတိုင်းပေါ့ဆိုတော့ကျွန်တော်ကတော့ပြန်ရှင်းပြရအောင်ရကျွန်တော် AC ကိုပေါ့ညီလည်းကောင်းတယ်ပေါ့ဘာမှမဖြစ်ဘူးပေါ့ဆိုတော့ကျွန်တော်အိမ်မှာပဲညီလို့ရမှာပေါ့ဗျာညီညီတော့သူကမရဘူးလေသူကဆော့ဆက်ယူရောက်တာကတဲ့ဟိုမှာကွာတိုင်းစင်တာဒီမှာပဲလိုက်ယူတာတဲ့
ဟုတ်ကဲ့
သူတို့သတ်မှတ်ထားတဲ့ဟိုတယ်မှာဟိုသွားရင်သွားမသွားဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီ TTC ပေါ့အဲဒီသွားရင်သွားပေါ့ဖိုက်တဲ့အနောက်ခုရတစ်ခုရေးပေါ့ဆိုတော့ကျွန်တော်ကဟိုတယ်မှာ3000နဲ့5000ဆိုတော့ကျွန်တော်လည်းမတက်နိုင်ဟု
တ်ဟိုတယ်မှာ3000နဲ့5000ဆိုတော့ကတညကို3000နဲ့5000ကိုဖတ်တာကိုပေးရမယ
်ဟုတ်တယ်ဒီတည့်ရကိုကိုဘက်ကိုပေးရတာပေါ့3000ရှိတယ်4000ရှိတယ်5000ရှိတယ်အဲ့ဒါကြိုက်တာကြီးပေါ့ဆိုတော့ပြော
ဟုတ်ကဲ
့ကျွန်တော်လည်းတစ်ဆက်မတက်နိုင်တော့ဟိုတယ်တော့မသွားဘူးပေါ့ဗျာ
ဟုတ်ကဲ့
အစိုးရစီစဉ်နေတဲ့နေရာပဲသွားမယ်ဆိုတော့အားနဲ့ဒါတော့အဲ့ဒါကိုတရှိရေးတင်ထားပါတယ်ဒါခေါ်မင်းဆိုတော့ည6နာရီကျမှကျွန်တော်တို့ဒါခေါ်ပါတယ်
ဟုတ်ကဲ okay. so, ့ဆိုတော့အခုကိုတရောင်ဒီအခု TTC quarantine center ကိုရောက်တာတနည်းရရှိသွားပြီလေအ
ာကျွန်တော်ရောက်တာ6ရက်နေရပါဗျ6ရက်နေရအခု7ရက်ဆိုတော့6ရက်ရှိသွားပြီပေါ့
ဟုတ်ကဲ့ဆိုတော့ကိုတရောင်တို့ကိုအဲ့ဒီကိုခေါ်သွားပြီးတော့အဲ့ဒီကိုရောက်တဲ့နေ့မှာဘာတွေလိုပါလဲအဲ့ဒီအခြေအနေတွေ့ကြုံလေးပြောပြပါဦ
းခေါ်သွားတော့ကျွန်တော်ရုပ်ကွက်ထဲမှာလည်းအဲ့ဒီညတွေ့တာအများကြီးထင်တယ်ဗျအများကြီးထင်တယ်ဆိုတော့ကျွန်တော်တို့ဒီရှိမှာအထုပ်ဘူးရင်းဆက်ဆောင်နေတယ်ဗျာဆက်ဆောင်နေတာသူတို့ကကျွန်တော်တို့အနောက်လန်းအောင်ပတ်ပြီးတော့အနောက်လန်းနေသူတွေဝင်ခေါ်တယ်။ဝင်ခေါ်တော့အနောက်လန်းကျွန်တော်တကယ်ဟိုဒီရောက်ပါလာငင်းကလေးတွေကြီး
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ်ရှိသေးတယ်ဒါပေမဲ့သူတို့ဒီကိုရီးယားအပါဝင်တန်တဲ့လူတွေဒီ positive ဖြစ်သလားမဖြစ်သလားမသိသေးဘူ
းမသိသေ
းဘူးဟုတ်ကဲ့
အဲ့နိယသူတို့ဆက်နေစကားပြောနေတော့ကျွန်တော်မြင်တာကား၄စီးနဲ့ဟိုအယောက်၄၀လားမသိဘူးကြာအယောက်၄၀လားမသိဘူးသူတို့ကား၄စီးအတန်းလိုက်ရင်သူထွက်လာ
ဟုတ်ကဲ့
ကျွန်တော်တို့ဝင်ခေါ်အခြားရက်ကွက်တွေလည်းဝင်ခေါ်ပြီးတော့အာလမ်းဒီမှာတင်ပြီးတော့ဒါတော့ဟိုကျွန်တော်တို့ဒီ quarantine center ကို၉နာရီခွဲတော့ရောက်တယ
်ဟုတ်ကဲ့
ဒါ၉နာရီခွဲတော့ရောက်တော့၉နာရီဟိုရောက်ရောက်ချင်းတော့ကျွန်တော်တို့ဆင်းခိုင်းနေအထုပ်ကိုချခိုင်းနေပြီးတော့ဟို register လောက်တာပေါ့ဗျာ
ဟုတ်ကဲ
့အဲ register လောက်တာဆိုတာဟိုပေါင်တိုင်းကြီးတာပေါ့ဒါကျွန်တော်တို့လည်းတော့ social distance ပေါ့ဗျာနည်းနည်းဝူးရနေသူတို့ကဟိုအကာအရန်ကြီးနဲ့နေတာပေါ့
ဟုတ်ကဲ့
သူကအဲဒီဟိုကတော့ဝတ်ထားတာပေါ့ PPE တွေဝတ်ထားတာပေါ့
ဟုတ်ကဲ့
အဲဒီမျိုးမြင်းများပြီးတော့အကုန်လုံးကျွန်တော်တို့နေရမယ့်အခန်းပေါ့အခန်းနဲ့မတည်ပြောဘလူသွားမယ်ဆိုတော့ပြောပြီးတော့စီကန်ချက်တွေဖတ်ကြတယ်ဆက်ပြီးတော့အထုပ်ကူနဲ့အခန်းထဲကိုရောက်တာနဲ့အခန်းထဲရောက်တာနဲ့အကုန်လုံးเนี่ยฉะပြီးတော့ဘုရင်ယူလိုက်ရတော
့ဟုတ်ကဲ့ဆိုကိုတယောက်လူခုနေရဲကိုတယောက်နေရတဲ့ခန်းထဲမှာလူဘယ်နှယောက်ရှိလဲ
အခုတော့ကျွန်တော်တို့အားလုံးလူဟွာရှိပါဘယ်နှယောက်လဲဆိုတော့5ယောက
်ဟုတ်
အခု5ယောက်ဒါပေမဲ့စားထိုက်တဲ့တုန်းက9ယောက်ပေါ့
ဟုတ်ကဲ့ဆိုတော့အဲ့ဒီနေရတဲ့ခန်းထဲမှာရောကျွန်တော်တို့ကတင်ပါညာချထားတာပြုထားတာကအကွာဝေးကလုံလောက်တဲ့အကွာဝေးရှိလား
နေရတဲ့ခန်းကစတင်ငန်းပြကျွန်တော်တို့အခန်း positive 2ယောက်ဆက်သွားတယ်ပေါ်တဲ့နေရာထတာတော့အဲ့ positive နေရာကိုစချင်းဖြည့်ခိုင်းတယ်စပြီးတော့ဝင်တော့ကဘာယောဂရှိတယ်ဟောဘာဆေးတွေပါလဲပေါ့ဘာဆေးတွေပုံမှန်တောက်လဲပေါ့အဲ့လိုတော့မြည်ထားတယ်မြည်ထားပြီးတော့ကျွန်တော်တို့အိမ်ရမှာနဲ့ဆေးတွေတော့သူတို့ဖွင့်ကြည့်တယ
်ဆိုကိုတိအောင်ကိုယ်တိုင်ရဲ့အခုကိုယ်တိုင်ရဲ့ကျန်းမာရေးရောကိုတိအောင်ဘယ်လိုခံစားနေရလဲကိုတိအောင်ကိုယ်တိုင်ဘယ်လိုအခြေအနေရှိလဲ
အခုကတော့ကျွန်တော်ကဟိုအရင်စဖြစ်တယ်ဟိုကကျွန်တော်ကကိုယ့်ဘက်ကို isolation လုပ်ပြီးတော့အိမ်မှာနေခဲ့တာဗျာနေခဲ့တော့ဟိုပုံမှန်ဒီစီကြုံလည်းရှိတယ်ဆိုပုံမှန်အားသေးတောက်တယ်စီကြုံသေးတောက်တယ်အဲအခုတို့ကတော့ပြီးဆိုင်တယ်ပြီးဆိုင်တော့အခုလည်းအဲ့ရှိတွေပုံမှန်တောက်နေတာပဲဒါပေမဲ့ဟိုစိတ်ဆင်းမာတစ်ခုရှိတာကအဲ့ဒီလူများနဲ့ရောထားတော့ဘာဖြစ်လဲဆိုဟိုကိုကတစ်ခုခုဟာမမောက်ဆိုရင်တော့မှ
ဟ
ွာပေါ့ဗျာဟိုသူတို့ကြောင့်မလို့ကိုယောဂကူးမှာတော့ဆိုရင်ဗျာဒါဆိုဟိုတခန်းင်းမှာဗျာတော့အိမ်မှာနေတော့ကျွန်တော်ကိုယ်ခန်းနဲ့ကိုယ်ယူလို့ရတယ်ဒီမှာကျတော့ဟိုဟောကြီးတွေမှာဘာမှလည်းအကန့်မရှိပါမရှိနဲ့ဆိုတော့ဟိုသူအကြောင်းလည်းကိုမသိဘူးကိုအကြောင်းလည်းသူမသိဆိုတော့အဲ့ဒါကျွန်တော်ကနည်းနည်းစိုးရင်းတယ်ဘာကြောင့်ဟိုရောဂါပိုးကဒီတွေကပြန့်နေလို့ပဲကြားရတာဟု
တ်ဆို
တော့ဟိုမတ်စ်ကတော့အနည်းငယ်တက်တယ်ကျွန်တော်တို
့ဟုတ်ကဲ့
သမင်းစားခြင်းရေချိုးခြင်းဟိုမျက်နှာသိချင်ရလဲလို့ပေါ့သမင်းချင်းအကုန်လုံးတက်တယ်ကျွန်တော်တို့ထိတ်ကြအောင်မတ်စ်တက်ပြီးအိတ်တယ
်ဟုတ်ကဲ့နောက်အဲ့ဒီမှာနေရာထိုင်ရာစားတော့ရတဲ့အခြေအနေကရောဘုရားဘယ်လိုတွေ့ရတယ်အဆင်ပြေလား
အဲ့တော့ဟိုအစားတော့ကအရှင်ကြီးတွေကအစားတော့ကပါလဲဆိုတော့ဟိုမနက်ပိုင်းမှာတစ်ချိန်ညနေပိုင်းတစ်ချိန်ညနေတစ်ချိန်သုံးချိန်ကျွေးတယ်သူတို့ကျင်းနေရတယ်ကောင်းတယ်ဟိုသမင်းလည်းကောင်းတယ်စံလည်းကောင်းတယ်ပေါ့ဗျာစားလို့ရတယ်အရှင်ကြီးတွေအဲ့တော့နေရထိုင်ရတာကဟိုဘယ်လိုကောင်းမလဲအဲ့ဒီလူများတာတစ်ခုပဲဗျာလူများတာတစ်ခုပဲနောက်တစ်ခုကဟိုကော်ရီဒါကအစားထွက်ပြီးတော့မလျှောက်ပါနဲ့အခြားအခန်းကြီးရှိမှတော့ပါနဲ့ဆိုတဲ့ချီကန်တင်ကြထားတဲ့ပုံမှန်မျိုးကြတာကျွန်တော်ကအခြားဒီကွာရန်တိုင်းစင်တာတွေကိုကျွန်တော်တို့ဒီအင်ဂျင်နီပါတွေတော့တို့လို့မရဘူးပြ
။နောက်ခုနကဒီအစားအစာပေါ့လေအစားအစာကအလုံလောက်ပေါ့နော်။လုံလောက်ရတာပေါ့
။ဟုတ်ကဲ့အဲ့ဒါလုံလောက်တယ်။ဟိုရေဘူးရဲ့ဒီလိုရေတံဘူးလည်းလုံလောက်တဲ့အဆင်ပြေတယ်။
တို
့ကြောက်ပြေးတယ
်။ဆိုတော့ဒါကတော့ခုနလိုဘာမှကိုကပေးစရာမလိုပဲနဲ့ကိုဘကကုန်ကြစရာမလိုပဲနဲ့အစာအစုံနိုင်ငံတော်ကနေပြီးတော့ကြခံပြီးတော့လုပ်ပေးထားတာပေါ့နော်
။ဟုတ်ပါတယ်ဟုတ်ပါ
ဟုတ်ကဲ့ဟုတ်ကဲ့အခုကိုထေးအောင်နောက်တစ်ခါထပ်စစ်ထားတာကနေပြီးတော့အဖြေဆောင်ဆိုတော့နောက်ထပ်ဘာဖြစ်အောင်မယ်ဘယ်လောက်ကြာအောင်မယ်ဆိုတော့ဒါဆိုရင်ကိုထေးအောင်အချိန်ကြီးကမတိနိုင်သေးတဲ့အချိန်ကြီးပေါ့နော
်ဟုတ်တယ်ဟုတ်တယ်ဒီလိုခံမှန်းထားတာတော့ဗျာဒီလိုဟွာဒီလိုအဖြေရပြီဆိုလို့ချင်းကျွန်တော်တို့စစ်တဲ့ရေကနေဆို17ရက်အထိပေါ့ကျွန်တော်တို့နေရမယ်ပေါ့နေရပြောင်းရမယ်ပေါ့ဗျာကုသတဲ့နေရာကိုပြောင်းရမယ
်ဟာ
သူတို့ပြောတာတော့ဒီကနေပြီးတော့ဒီလို positive ဖြစ်သွားတာကတော်တော်များများကဟိုဟာမှတောင်းတကုံပေါ့ရိုးမရိတ်တာကိုပြောင်းတယ် အင်းဒါအခုတော့ကျွန်တော်တူပါအခုမနေ့ကအိမ်ပြန်ရောက်ပြီ။အ
ော်ဟုတ်ပြီ။
မနေ့ကတူကဟိုမှာဟိုယောဂပျောက်သွားပြီတဲ့
။အော်ဟုတ်ပြီ။ဟို
ကလက်မထုတ်ပြီတဲ့။လက်မထုတ်တော့အိမ်ပြန်ရောက်ပြီ
။ဟုတ်ဝမ်းသာစရာပါ
။ကျွန်တော်တူကဟုတ်ကဲ့သူကအိမ်ပြန်ရောက်ပြီကျွန်တော်ကဒီမှာပဲရှိသေးတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုကိုထေအောင်အချိန်ဒီအခုကိုတွေ့ကြုံရတဲ့အချိန်ဒီရရနဲ့ပတ်သက်ပြီးတော့ညီကုံကျုပ်အနေနဲ့ကိုထေအောင်ဘာများပြောချင်သေးလဲ
။ဟောညီကုံကျုပ်ကြီးနဲ့ဆိုလို့ရှိရင်တော့ဒီဟိုပါဗျာကွန်တိုင်းစင်တာဒီမှာဆောရနေဒီဒီအများကြီးထားတဲ့ကိစ္စပေါ့ဗျာ။အဲ့လိုထားတဲ့ကိစ္စမျိုးအစိုးရအနေနဲ့ပြန်ပြီးတော့သုံးသပ်စီခြင်းမြတ်။အဲတော့ဒါကဟိုကျွန်တော်ကြားတာဒီမှာကြားတာဗါလဲဆိုတော့ဒီမှာပဲကူးသွားတဲ့လူတွေပဲရှိတယ်ပေါ့နော
်။အ
င်းအဲ့လိုကြားတယ်အကူတော့အကောင်းပါဗျာ။ဟု
တ်
ရောက်တော့မှအနေအထိုင်မတက်လို့ပဲဖြစ်ဖြစ်ဟိုအခြားလူကြောင့်ပဲဖြစ်ဖြစ်ပေါ့
။ဟုတ်ကဲ့ဟုတ်။
ဒီလိုအဒီရှိတယ်တဲ့။ဆိုတော့ကျွန်တော်တို့တော်တော်များများသတိပေးတယ်
။ဟုတ်ကဲ့
။ကျွန်တော်ဒီလိုပဲနှမ်းပြီးသတိပေးတယ
်။ဟုတ်ကဲ့။ဒ
ီဆိုင်ပါအဲ့လိုလိုဖြစ်တယ်။ကျွန်တော်အဲ့လိုဖြစ်မှာစိုးရင်လား
။အဲ့လိုမျိုးဆိုရင်ကိုတေအောင်ဘလူလုတ်စီချင်တာလေ။ကွာရန်တိုင်းစင်တာမှာလူတွေများတာမျိုးမဖြစ်စီချင်ဘူးဆိုရင်ကိုတေအောင်ဘလူလုတ်ရင်ကောင်းမယ်လို့ထင်တာလေ
။ဟုတ်မှာကျွန်တော်ဆိုတာလေလူတွေကိုဖြန့်ချလိုက်ရင်ကောင်းမယ်ထင်တာပဲ။ဆန်းကြလိုက်ကြအောင်မှာကျွန်တော်ရက်ွက်မှာဆိုရင်အမကတစ်ဆယ်အကြောင်းရှိတယ်ဗျာ
။ဟုတ်ကဲ့။အ
ဲအဲအကြောင်းမှာဟိုကိုရက်ွက်ကဖြစ်တဲ့လူမျိုးသားပေါ့။အဲတော့အခြားရက်ွက်ဒီမှာလည်းအခြားအကြောင်းကြီးရှိတယ်ဗျာ။အဲအဲအကြောင်းဒီမှာသားပေါ့။ဒါမှမဟုတ်ကျော်လူဒီတက်တာလည်းတဲခုကံပေါ့ဗျာ
။အ
ဲခုကံလို့ဒါတော့အဲဒီနေရာမှာဥမာ9000 1000ပေါ့။အဲလောက်နဲ့ဟိုအာနာပါနီကပြီးပြီပေါ့ဗျာ။ရှင်ကြီးရဲ့လူက။
အဲ
ဒီမျိုးဟိုဖွဲချံကြောခြားတိုင်းကောင်းမှာကြာဒါနဲ့ကျွန်တော်ကြားနေရတာသူတို့ကလည်းဒီလူအားပြီးသူဒီကျမ်းမာရေးဝန်ထမ်းတို့အဲဒီဟိုအမန်းပါဝါပေါ့ဗျာ
ဟုတ်ကဲ့
ဒီကလည်းနေလုံးအကြည့်တယ်အဲ့ဒီမျိုးတွေကြားနေရတယ်ဒါနဲ့စောရတယ်ဖြန့်ချလိုက်ဘူးကောင်းမယ်လို့ထင်တယ
်ဟုတ်ကဲ့ပါဘုရားဒီစုပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဉာဏ်ဆုံးယောဂအကင်းပြီးတော့အိမ်ပြန်ရပါစေလို့ဆုတောင်းပါတယ်ခင်ဗျ
ဟုတ်ကဲ့ပါမြေတဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဒါကတော့ရုံတိုင်းဒေသကြီးကမလွန်းမြို့နယ်ကဒီနေ့တက္ကသိုလ်ကြီးချင်းကြီးချင်းပညာသင်တန်းကျောင်းကွာရန်တင်းစင်တာမှာရောက်နေတဲ့ကုထေးအောင်နဲ့ဆက်သွယ်မိနေတာပါ။အခုဆက်ပြီးကိုဝင်းတိုးနဲ့ဆက်သွယ်မိနေတာတော့နားဆင်ရပါမယ်။ဟုတ်ကဲ့ကိုဝင်းတိုးကအနမ်းပြောက်တယ်ဆိုပြီးတော့သွားစစ်တဲ့အခါမှာ positive ဖြစ်ပြီးတော့အခုကွာရန်တင်းစင်တာမှာဝင်နေရတယ်လို့ပြောပါတယ်။ဆိုတော့ကိုဝင်းတိုးရောက်နေတဲ့ကွာရန်တင်းစင်တာကဘယ်နေရာပါလဲအရင်ပြောပြပါလား။
ဟုတ်ကဲ့ကျွန်တော်ရောက်ရှိနေတဲ့ quarantine center ကရန်ကုန်တက္ကသိုလ်လိုင်းနေနေ RT2 ရဲ့ဘေးဘက်ခြားမှာရှိတဲ့တို့ယောဂီတောင်းလာပါခင်ဗျ။အဲ့ဒီမှာရှိတဲ့ကွန်ဒိုအသောက်ဦးတွေပါ။
ဆိုတော့ကိုဝင်းတို့ဒီကိုရောက်လာတဲ့အချိန်ဒီအစလေးအရင်ရှင်းပြပါလားဘယ်လိုရောက်လာရလဲဆိုတ
ော့ကျွန်တော်ပထမအေးမီပြီးတော့စားသလိုဖြစ်တယ်စားသလိုဖြစ်ပြီးတော့ပြန်ကောင်းသွားတယ်။ပြန်ကောင်းသွားတဲ့ခါကျရိုးရိုးအေးမီစားတယ်ပဲယူပါထားတယ်now player သွေးလောက်နေတော့အနံ့တူကြောက်လာတယ်။အဲ့ဒါနဲ့အနံ့ကြောက်တော့မတင်ကြရတဲ့ဒီအမီးနားမှာရှိတဲ့ဆေးကိုဆေးရုံကိုအကြောင်းကြားပြီးတော့သွားပြီးတော့ဆက်သေးကြီးတဲ့အခါမှာ positive ဖြစ်တဲ့သူပြီးတော့သူကပြောတယ်အဲ့ဒီဖြစ်ပြီးရတဲ့ဖြစ်ပြီးရတဲ့တခါလေအရင်ကနေဝတ်ထုတ်ယူလိုက်ပြီးတော့ဒီနေရာကိုပို့လိုက်တာ။အဲ့ဒါနေကိမဲ့ဖြစ်ပြီးရတဲ့ဒီတွေ့ပြီးရတဲ့ညဘက်ကျတော့ဒီဘက်ကတော့ပို့လိုက်တာ
။ဟုတ်ကဲ့ဘယ်နေရာဆက်ပြီးတော့ဘယ်နေရာရောက်တာပါလဲအဲ့ဒီနေရာ
စစ်တဲ့နေကတသိန်းကလေးနေတတရက်နေတတရက်နေနေကြီးပိုင်းမှာဖြစ်ပါတယ်အဲတတရက်နေညမှာပဲညနေမှာပဲအခြေအထွက်တယ်ညမှာကွာရန်တိုင်းစင်တာပို့လာ
ဟုတ်ကဲ့ဆိုတော့ကွာရန်တိုင်းစင်တာရောက်တဲ့အချိန်မှာဆက်ဆက်ရောက်ချင်းကနေပြီးတော့ဝင်းတူတို့ကိုဟလာဘယ်လိုလုပ်ပေးတယ်ဘယ်လိုလုပ်ဆောင်ပေးတယ်ဘာတွေလိုရတယ်စသဖြင့်အဲ့ဒါလေးရှင်းပြပါလား
ဆက်ရောက်တာနဲ့ကွာရန်တိုင်းစင်တာမှာကျွန်တော်တို့နေတဲ့အဆောက်အအုံမှာဒီ PPE ဝတ်ထုတ်တဲ့နှစ်ယောက်ရှိတယ်သူတို့ကနေပြီးတော့အပေါ်တမဲဒီပေါ်လိုက်လေးရောက်တက်ပေးမယ်ဆိုပြီးလေးရောက်တာသူပြီးတမဲတင်းနေယူတယ်လိတ်ကယူတယ်ပြီးလို့ချင်းရင်အကောင်းဆောင်ပါတယ်အထုပ်တထုပ်ပေးတယ်ပြီးသွားမယ်အခန်းနံပါတ်ပြောပြီးတော့အဲ့ဒီခံကိုထွက်လိုက်တယ်ပြီးတော့အင်းညဘက်တော့ကိုအဲ့ပေါ်မှာပဲနေပါအောက်ဆဲမှာနေဟိုဘက်ကိုဟာဆိုတတောက်တတကြည့်အောင်နေပါပေါ့နော်အဲ့လိုပြောပြီးတော့တကယ်လို့ဖြားနာလို့ချင်းရင်ဖုန်းဆက်ပါလို့ပြီးတော့ဖုန်းနံပါတ်ပေးလိုက်တယ်အဲ့ဒီကသာပြီးတော့ကိုခံတဲ့ကိုစာနေရတယ်ပေါ့
ဟုတ်ကဲ့ကိုတို့ကပြောတာ၄ယောက်တခန်းဆိုတော့ကိုတို့တို့ကလူနေခန်းလိုမျိုးလဲဆိုတော့အိတ်ခန်းဖွဲ့ထားတဲ့ပုံစံမျိုးပေါ့
ဟုတ်တယ်အိတ်ခန်းဖွဲ့ထားတဲ့ပုံစံလေ
းအခန်းခွဲရှိတာ
ခွဲပြီးတော့
တို့ကအခုနေရတာတယောက်တည်းတခန်းလား
ဟုတ်တယ်ကျွန်တော်အဆင်ပြေလို့ဒီဘက်အိတ်ခန်းဖွဲ့တဲ့အန္တမနေတယ်တနေ့ကလေးတွေကတော့အေဟောကန်ပေါ့အိတ်ခန်းနဲ့ ဟိုကကြားတယ်အမေသားကခေါ်မလားအဲ့ဒီမှာဟောတိုင်းမှာသူတို့ကသုံးယောက်နေကြတယ
်ဟုတ်ကဲ့သူတို့သုံးယောက်နေရတာရောသူတယောက်နဲ့တယောက်နေရာတတ်မှတ်အကွာဝေးတိုင်းနေလို့ရတာ
ရတယ်ငါးပြီ၆ပြီရတယ်သူတို့တယောက်နဲ့တယောက်
โอเคสรุปกุวินตุรุกูอะกูยောက်ดาတော့မနည်းပြညာမှာဆိုတော့ဒီနေ့တနေ့တာပေါ့လေဘာတွေလုတ်ပြီးတာရှိလဲဥမာဟလာအချားတိုင်းတာသွေးပေါင်ချိန်တိုင်းတာအောက်ဆီဂျင်လေဗယ်တိုင်းတာစီးတိုက်တာစသဖြင့်အဲ့အမျိုးတွေဘာတွေရှိလဲ
ဟောအဲ့လိုမျိုးတွေမရှိဘူးမရှိတဲ့တွေ့ကျွန်တော်တို့ခက်တဲ့ရတယောက်ကပြောတော့ကျွန်တော်မေးကြည့်ရဲ့အာသူတို့အဲ့အရာတွေဘယ်လိုဝေးပါဘူးတဲ့သူတို့ကဒီခုလာတဲ့လူသားတွေအနမ်းပြောက်ပြောပိုစတစ်ဖြစ်နေတမ်းမကြီးကဖားချင်းတာကျွန်တော်ရှိတဲ့တွေ့ဆိုတော့စီးတိုက်ဖို့အဖြစ်ရှိပါဘူးလို့ပြောတယ်ဟုတ်ပါဘူးဟိုကတော့စားတော့ပြီးဝအေးဖာကောင်းစားပါတော့ပါတယ
်ဘယ်နေရနေရမယ်လို့ကိုင်းတို့အကြံဉာဏ်သိထားလဲ
ဘယ်နေရနေရမယ်လို့အကြံဉာဏ်တော့မပြောဘူးဒါပေမဲ့အတိမိတ်ဆွေတွေကပုံနေရနေမှာပို့တော့အခုနောက်ဆုံးပညာချက်မှာတော့တတိယရနေတို့မှာရှားလာတာဆက်မရှိဘူးတော့သိငွေပြုမယ်လို့တော့သိထားတယ်သူတို့ကတော့ဒီသဏ္ဍာန်ကတော့ဘာမှတော့ပြောတာတော့မရှိသေးဘူး
အော်ဆက်ပြီး
သခါအာနှောင်းတိုးဘက်သခါဆင့်မယ်လို့ပါတယ်ရေးထားတ
ော့ဟုတ်ဟုတ်ပြီကိုကိုတို့ကတော့တနင်္ဂနွေညမှရောက်တာဆိုတော့စစစ်တဲ့အဆင့်တော့မရှိသေးဘူးဗောဒါပေမဲ့နှစ်ခါတော့ဆက်ရမယ့်အချိန်ဒီမှာရှိတော့ပေါ့နော
်ဟုတ်တယ်သူပညာထောက်ရဆိုတော့နှစ်ခါတော့ဆက်မဲ့ပုံပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဦးအစားအစာရောစားတော့ရောဘယ်လိုနေပါလဲ
စားတော့တွေကောင်းတယ်သူတို့တိုင်ရင်ချက်တဲ့အဆင့်မျိုးနဲ့ချက်ပြီးတော့သာပို့ပြီးတယ
်ကိုဝင်းတို့ကိုတိုင်ရဲ့ခံစားရတာရောအခုဘယ်လိုနေလဲကျမရဲ့ကိုကျမရဲ့ကိုဘယ်လိုနေလဲ
အမှားရတော့တော်တော်ကောင်းပါလေဒီတက်ရှိတက်တာမောတာပြီလာတယ်မရှိဘူးရိုးရိုးပုံမှန်နေဦးနေတဲ့တိုင်းပဲရှိတယ်အနန်းကနည်းနည်းပဲဆက်ရသေးတာပေါ့နော်ဒါအကြီးကမကောင်းသေးဘူ
းဟုတ်ကဲ့နောက်တစ်ခုကကိုဝင်းတူကအိမ်မှာနေနေအလားကူတာပြူတာဆိုတဲ့ positive ဖြစ်တာဆိုတဲ့အခါကျတော့ကျန်တဲ့မိသားစုတွေအတွက်ရောဘယ်လိုလုပ်ထားလဲ
ကျန်တဲ့မိသားစုတွေအတွက်ကဒီရက်ပတ်ကိုအကြောင်းကြားထားတယ်သူတို့ကနေပြီးတော့အိမ်ကိုသူရတတ်ပြီးတော့ခါထားတယ်။ဒါပြရားနေသူမိသားအဖွဲ့နဲ့တောင်းကြည့်တယ်။ဒီစီးဒီပဲဒေါ်လာကြီးဝယ်ပေးဖို့အတွက်သူတို့ဒီပြင်ပေးတယ်။ပေါက်ဝယ်ပေးတယ်ပေါ့နော်။ပြီးတော့အရောတဲ့တော့အိမ်ထဲမှာပဲခါထားသေးတယ်။သူတို့တို့ရတော့ကိုယ်နဲ့ငွေရတော့သူတို့လာခေါ်မယ်လို့ပြောတယ
်။ဟုတ်ကဲ့ပါဟုတ်ကဲ့ပါ။ကိုတို့အမြန်ဆုံးကျမ်းမာပြီးတော့တက်တာပြောက်ကင်းပြီးအိမ်ပြန်ရပါစေလို့ဆုတောင်းပါရခင်ဗျာ
။ဟုတ်ကဲ့ပါပေးတဲ့သူနဲ့ပြေးပါ
ရန်ကုန်တိုင်းဒေသကြီးအတွင်းကကိုရိုနီစင်တာနှစ်ခုမှာတရားစီရောက်နေကြတဲ့ကိုထိတ်အောင်နဲ့ကိုဝင်းတူတို့ရဲ့တွေ့ကြုံတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီဆက်သွယ်မေးမြန်းချက်တွေကိုမြန်မာစံတော်ချင်းတနင်္လာနေ့ညဘက်ကလုပ်ခဲ့တာဖြစ်တာကြောင့်တို့ရဲ့ပြောဆိုချက်တွေဟာအဲ့ဒီညကထိရှိခဲ့တဲ့အခြေအနေတွေဖြစ်ပါကြောင်းအသိပေးလိုပါတယ်။ COVID-19 ရေပေါ်အခြေအနေကြောင့်အပြည့်အဝအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆက်သွယ်မေးမြန်းချက်တွေဆွေးနွေးခန်းတွေကိုအင်္ဂါညတရားဒီပိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လည်နေတာဖြစ်ပါတယ်။UA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါတည်းများပါ။ Media Wave ပေါ်ပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ
။ VOA မြန်မာဝိုင်းရဲ့ကဘာတဝါခီးသားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မအစွန်းမြတ်ပါမှာအခုတစ်ခေါက်တော့စပိန်နိုင်ငံကိုတွားကြရအောင်ပါ။စပိန်နိုင်ငံဆေဂိုဗီယာမြို့မှာနှစ်စဉ်လုပ်နေကြရုပ်သိမ်းပွဲတော်ကိုဒီနှစ်စီစဉ်ထားချိန်ထက်အတော်လေးနောက်ကျပြီးမှကျင်းပပါရစေ။ COVID ကရောဂါကြောင့်အရင်နှစ်တွေနဲ့မတူထူးခြားနေတဲ့ရုပ်သေးပွဲတော်စီကိုအခုပဲကဘာတော်ခီးသွားစီစဉ်ကနေတွားကြရအောင်ပါရှင်။စပိန်နိုင်ငံမက်ဒရစ်မြို့တော်အနောက်မြောက်ဘက်မှာရှိတဲ့ဆေဂိုဗီယာဆိုတဲ့မြို့မှာနိုင်ငံတကာရုပ်သေးပွဲတော်ကို1985ခုနှစ်ထဲကနှစ်စဉ်ကျင်းပပါတယ်။တရင်တစ်ပတ်လောက်ကြာတဲ့ပွဲတော်အချိန်ဆိုမြို့နေရာအနှံကလမ်းတွေခန်းမတွေမှာကျိုးဆွဲရုပ်သေးရုပ်လက်ထိုးရုပ်မျိုးစုံကခလေးလူကြီးပြိတက်တွေကိုဇလန်းအစုံနဲ့ရှင်ထိုးဖျော်ဖြေတင်ဆက်လေးရှိတာပါအခု2020ခုနှစ်ကတော့ COVID ကရောဂါကြောင့်ပုံမှန်လိုမျိုးနေရာအနှံ့မှာရုပ်သေးပွဲတွေကိုရှင်ထိုးဖျော်ဖြေတာမျိုးတွေမလုပ်နိုင်ကြပါဘူးမျိုးရဲတက်မှတ်ရွေးချယ်ထားတဲ့နေရာတွေမှာသာတင်ဆက်မှုတွေကိုလုပ်နိုင်တယ်လို့ပွဲတစ်ခုစီအတွက်လာကြည့်နိုင်တဲ့ပြိတက်အရေးအတွက်ကိုလည်းကန့်သတ်ထားပါတယ်တကယ်တော့မေလရဲကတီတီရမွန်ဒီနိုင်ငံတကာရုပ်သေးပွဲတော်ကိုကျင်းပဖို့စီစဉ်ထားပေမဲ့ကိုဗစ်ကရောဂါကြောင့်စက်တင်ဘာလကုန်ပိုင်းအထိကိုရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ကရောဂါကြီးရှိနေသေးတာမို့ပွဲတော်ကိုကျင်းပတဲ့မတဲ့ပွဲစီစဉ်သူတွေအတော်လေးခက်ခဲခဲခဲဆုံးဖြတ်ခဲ့ကြရတာပါ။
especial por no decirte
dini pwero ga tacha hne de ne ma tu aw thu ba de chamaro a ne ne pwero a nit tara ne a ngwe tat de pya ma twa aw pwe ko lou ya bi me a yin nit de dong ga lan ma de paw ma shi ga de pwero shi ni de so de khan sa chat myu pya ni ba de myu a nat yong te pwe de shi ni da myu lu ri si si ka ka phit ni da myu praitat de ga myu de ta niya ga ni naw ta niya twa bi pwe hle chi da myu lo tauk sha tat win ne a chin ni myu de pya ni ba de lat shi a chin ni ya pwe lou te ma lou te so da go tot tor le khat khat khe khe sin sa song phyat khe ya da ba
a yin nit dwe ga so yin kha ma re lam ma re paw ma tin sat ni de yauk te pwe re go mi da su re lut lut lat lat chi cha pyo pwe shin pwe re sin nwe ja da mho pwe ro a chain so tat tat jwa jwa shi la da ba a khu nit lo praitat a yi a twet go kan tat ma tha da mho le po bi si ga ba de 2019 ခုနှစ်ပွဲတော်ကပွဲလက်မှတ်တထောင်ခွဲထက်မနည်းရောင်းချခဲ့ရပေမဲ့အခု2020မှာ4000လောက်ပဲရောင်းရတယ်လို့ပွဲတော်စီစဉ်သူတွေကပြောပါရယ်အခုနှစ်မှာအရင်နှစ်တွေလောက်မရှိဘူးဆိုပေမဲ့လည်းရုပ်သေးပွဲတော်မှာလာရောက်တင်ဆက်သူက90ရှိပါတယ်စပိန်နိုင်ငံကသာမကပြင်သစ်ဒန်မတ်ချက်သမ္မတနိုင်ငံအာဂျင်တီးနားမက္ကဆီကိုစတဲ့နိုင်ငံဆောင်ကရုပ်သေးပညာရှင်တွေကသူတို့ရုပ်သေးပွဲတွေကိုမျိုးရဲကညံတော်ဟောင်းနေရာတွေရင်းပြင်တွေပန်းစံတွေလာတာဆောင်နေရာတွေစတဲ့နေရာ15နေရာမှာဖျော်ဖြေတင်ဆက်နေကြပါတယ်
Como titiritero, por ejemplo, si voy a contar Pinocho, sé que tengo que construir un
muñeco. Bueno, yo te lo digo en Salán y en Salán, pero yo lo digo también, mejor que en él. Yo lo digo en Salán, que se haga la pepa. Yo te digo, tú puedes viajar en Salán, que tú vas a la lanza, que tú vas a la lanza. ਸਰਕਾਰ ਖੋਮਾ ਬਿਓ ਜੀ ਆਮਲੂ ਵੇ ਮੂਜਾ ਨੇ ਤਰੂ ਬਿਓ ਜਨਾ ਗੂ ਤੇਉ ਸੌਂ ਦਵਾ ਨੇ ਨਾ ਗਾ ਯੋਦੇ ਰੂ ਯੇ ਤੂਜਾ ਮੂ ਟਕੂ ਫਿਟ ਬਾਰੇ ਸਾਰਾਂ ਥੂ ਸਿਆ ਸ਼ਿੰ ਬਿਆ ਸਿਆ ਮਲੂ ਵੇ ਨੇ ਆਲੋਂ ਨਾ ਲੇ ਦਬੋ ਪੌਕ ਦਵਾ ਆਉ ਯੋਦੇ ਰੂ ਦਾ ਤੇਉ ਫੋ ਪਿਆ ਨਾਈ ਬਾਰੇ
ਟਿੰਸਪੇ ਯੋਦੇ ਪਿਆਨਾ ਸ਼ਿੰ ਗਾ ਯੋਦੇ ਯੋਬ ਬੋ ਮੂ ਟੀ ਬਿਰੋ ਸਲਾਂ ਫੰਡੀ ਬਿਮੇ ਚੈਕ ਤਬਰਾ ਨਾਈਗਨ ਗਾ ਨੇ ਲਾਯੌਕ ਫਿਓ ਬੀ ਦੇ ਯੋਦੇ ਪਿਆਨਾ ਸ਼ਿੰ ਗਾ ਰੋ ਸਲਾਂ ਗੋ ਅਯਨ ਸਿੰਜ਼ਾ ਬਿਰੋ ਏਆ ਮਾ ਨੋਜ਼ਨ ਨਾਈ ਜੀ ਗੋ ਫੰਡੀ ਛਾ ਬੋਂ ਯਾ ਬਾਰੇ ਨਫੇ ਲਾ ਨਾਈ ਜੀ ਦੇ ਮਾ ਲੇအနည်းနဲ့အများညီအကိုရုပ်သေးရုပ်နှစ်ရုပ်ကတရုတ်ဆောင်ဖျော်ဖြေနေကြတာပါကိုဗစ်ကာယောဂါကြီးကြောင့်လူတွေစိတ်မချမ်းမသာဖြစ်နေကြချိန်ကျင်းပတဲ့နိုင်ငံကရုပ်သေးပွဲတော်မှာတင်ဆက်ဖျော်ဖြေသူတွေကပရိသတ်တွေစိတ်ပျော်ရွှင်အောင်ကြိုးစားတင်ဆက်ကြပါတယ်အတန်တက်ရုပ်ရှင်တွေကိုသဘောကျတဲ့ပြင်သစ်ရုပ်သေးပညာရှင်ဆောင်တွေကလည်းသူတို့ပွဲကိုတာကြည့်ကြတဲ့ပရိသတ်တွေကိုပါတင်ဆက်မှုမှာပါဝင်နေဆိုတာမျိုးဖြစ်အောင်လို့တချင်းတွေလိုက်ဆိုခိုင်းပါတယ်။ရောမခက်လက်ရအဆောက်အဦတွေနဲ့ရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေရှိတာကြောင့်ကုလသမဂ္ဂ UNESCO ကအမွေအနှစ်ထိန်းသိမ်းရမယ့်မြို့အဖြစ်သတ်မှတ်ထားတဲ့စပိန်နိုင်ငံဆီဂိုဗီယာမြို့မှာနှစ်စဉ်ကျင်းပတဲ့နိုင်ငံရုပ်သေးပွဲတော်ဟာဒီနှစ်မှလည်းအခက်အခဲတွေကြားကနေကျင်းပနေပါတယ်။ရုပ်သေးအမှုပညာကိုဆက်လက်ရှင်သန်စေခြင်းတွေကအစဉ်အလာတိုင်းကျင်းပတဲ့နိုင်ငံရုပ်သေးပွဲတော်မှာကျိုးဆွဲရုပ်သေးရုပ်လက်ထိုးရုပ်သေးရုပ်တွေကဟိုးရင်ထဲကရုပ်သေးကားပြဖျော်ဖြေနည်းတွေနဲ့သာမကအတွေ့အအမြင်သစ်တွေနဲ့ပါဖျော်ဖြေတင်ဆက်နေကြပါရဲ့ရှင်ကျွန်မအစဉ်မြတ်ပါပ
ါဘုဒ္ဓဦးနဲ့မနက်ခင်းတင်းလွားတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ယောဂတော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်နိုင်ငံအစိုးရတွေကယောဂထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်တမိချက်တွေကိုပြန်ပြီးချမှတ်ဖို့လှုံ့ဆော်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာတဲ့ဥရောပနိုင်ငံတွေတဲ့ COVID-19 ကူးစက်သူ9000ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကပြောပါတယ်။ဒါဟာရှေ့သတင်းပတ်ထဲကူးစက်မှုနှုန်းရဲ့34%ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပါတယ်။ယောဂကူးစက်ခံရသူရေးတွေရဲ့ထက်ဝက်ကျော်ကဗြိတိန်၊ပြင်သစ်နဲ့စပိန်နိုင်ငံတွေကဖြစ်ပါတယ်။American တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံနိုင်ရသူ Amy Coney Barrett ကတရားရုံးချုပ်မှာကြားနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအထင်းဖြေဆိုပြောကြားခြင်းမရှိဘဲအမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ဘာသာရေးအယူအဆတွေကိုလွှမ်းမိုးခံမှာမဟုတ်ဘူးလို့ပဲပြောပါရယ်။ကိုဝင်ပြတ်ချမှုကိစ္စ၊တနက်လက်နက်ပိုင်ဆိုင်မှုကိစ္စနဲ့နောက်လာမှာတရားရုံးချုပ်မှာကြားနာဆွေးနွေးမဲ့အမျိုးသားကြားမရေးဆောင်ရှောက်မှုကိစ္စတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေပေါ်အထင်းဖြေကြားမှုမရှိဘဲနေခဲ့တာဖြစ်ပါရယ်ခင်ဗျာ။ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကနေစနေနေ့အတွင်းမြန်မာကားသမား၃ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတွေ့ရှိခဲ့ပြီးတဲ့နောက်မှာမဲဆောက်ကထိုင်းနဲ့မြန်မာနိုင်ငံသားစုစုပေါင်း4000လောက်ကိုဗိုင်းရပ်စ်စစ်ဆေးပေးဖို့အတွက် COVID-19 စစ်ဆေးအဖွဲ့၃ဘက်ကိုတင်းနာနေကဆေးလွှတ်ထားပါတယ်။မြန်မာနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကဒေသခံတွေကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အနေအထားများတယ်လို့လည်းမဲဆောက်တာဝန်ရှိသူတို့ကဘန်ကောက်ပို့စ်ကိုပြောပါရယ်ဗိုလ်တုံးနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းကြပါစေကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.